Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2021ခုနှစ် February 20ရက်အင်္ဂါနေ့မနက်ပိုင်း 6:00 နာရီကနေ 9:00 နာရီထိ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်ပေးနေပါတယ်။ Video နဲ့ဆိုရင် Light Meter 30နဲ့49 Light Meter 190ပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ကျွန်တော်တမောင်သန်းပါ
။ Russia တိုက်ခိုက်ခေါင်းဆောင်အချင်းတော်နဲ့တည်ဆုံခဲ့တဲ့နောက် Russia ကိုအရေးယူတန်းခတ်မှုအသစ်လို့ဖို့စဉ်းစားနေတယ်လို့ American သမ္မတကပြောပါတယ်။ဂါဇာမှာလူသားချင်းစာနာမှုအရစစ်ပွဲကိုချက်ချင်းရပ်ဆိုင်ဖို့ EU ဥရောပသမဂ္ဂ26နိုင်ငံကတောင်းဆိုတိုက်တွန်းလိုက်ပါတယ်။တပ်ဖွဲ့ဝင်ထောင်ဝန်ထမ်းနဲ့အတူလက်နက်ချခဲ့တဲ့လောက်ကင်တပ်မှုအပါအဝင်ဗမုချုပ်3ဦးကိုစစ်ကောင်စီကတည်တံအဖြစ်မိန့်ချခဲ့တယ်လို့စစ်ဘက်ရင်းမြစ်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်
။အဒီလိုထိုက်တန်ရောက်သတင်းတွေပြင်ရိုဟင်ဂျာတွေကိုစစ်မှုတန်းဥပဒေနဲ့ဆင့်ခေါ်ဖို့ကြိုးစားတာ။မြေရှားတပ်တို့ဖောက်မှုကြောင့်ပတ်ဝန်းကျင်ပျက်စီးလာတာ။ပြည်ပြပစစ်ဘေးရှောင်နေကြသူတွေအကြောင်းနဲ့စစ်ကောင်စီတိုက်ခိုက်မှုကြောင့်နောက်ဘက်ကကြေးရွာအပြည့်စီသတင်းဆောင်ပါတွေကိုလည်းကြားကြရမှာဖြစ်ပါတယ်။အပစီစစ်စမာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခင်းနဲ့သက်တရောက်သတင်းတော်တွေကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနက်ဗလီအချင်းထောင်ထဲမှာသေဆုံးသွားခဲ့ပြီးတဲ့နောက်ရုရှားအပေါ်ရဲယူတန်းခတ်မှုတွေထပ်မံချမှတ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ကနဦးတန်းခတ်ပိတ်ဆို့ထားတာတွေရှိပေမဲ့လည်းပိတ်ဆို့တန်းခတ်မှုအသစ်တွေထပ်မံချမှတ်ဖို့စဉ်းစားနေပါတယ်လို့သမ္မတဘိုင်ဒန်ကအင်ပီရိုမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။နက်ဗလီသေဆုံးမှုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်မှတာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားတာပါ။နိုင်ငံတကာလုံခြုံရေးအကူအညီဖြင့်ယူကရိန်း၊တိုင်ဝမ်နဲ့အစ္စရေးတို့ကိုဒေါ်လာ95ဘီလီယံထောက်ပံ့ကူညီနိုင်ရေးသမ္မတဘိုင်ဒန်ကြိုပမ်းမှုတွေကို Republican အမတ်တော်များများကဆန့်ကျင်ကောက်ကွက်နေကြချိန်မှာပဲ Navalny တည်ဆုံခဲ့တာပါ။ပါတီနီယက်စ်လုံးရဲ့ထောက်ခံမှုရဒီမိုကရက်တို့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာအဲ့ဒီမူကြမ်းကိုအတည်ပြုနိုင်ခဲ့ကြပေမဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Mike Johnson ကအသုံးစိတ်မူကြမ်းကိုအောက်လွှတ်တော်မှာမဲပေးအတည်ပြုနိုင်ရေးဆောင်ရွက်တာမျိုးမရှိတဲ့အတွက်နှောင့်နှေးကြံကြနေတာပါ။သမ္မတဟောင်းဒိုနယ်ထရမ့်ကအခုလိုအကူအညီထပ်ပြီးတော့ပေးမှာကိုဆန့်ကျင်ကန့်ကွက်ထားတာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ဝင်26နိုင်ငံတို့ကဂါဇာဒေသကစစ်ပွဲကိုလူသားချင်းစာနာမှုအရချက်ချင်းရပ်တန့်မှုရာဖာမြို့ကိုတိုက်ခိုက်နေရတွေချက်ချင်းရပ်ဖို့ February 19ရက်တနင်္လာနေ့မှာတောင်းဆိုလိုက်ကြတာကြောင့် EU နိုင်ငံခြားရေးမှူးဝါဒအကြီးအကဲဂျိုးဆက်ဘော်ရက်ကပြောပါတယ်။ကာဇာဒေသစစ်ပွဲတွေရေရှည်ရပ်တန့်သွားစေမယ့်အပြစ်ခတ်ရက်စဲမှုချက်ချင်းစတင်မှုဖန်ဆီးထားတဲ့ဒဇခံတွေကိုချွင်းချက်မရှိပြန်လုပ်ဖို့လူသားချင်းစာနာမှုအကူအညီတွေထပ်မံပေးပို့ခွင့်ပြုဖို့လည်း EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ကိုလက်မှတ်မထိုးတဲ့တခုတည်းသောအဖွဲ့ဝင်နိုင်ငံနာမည်ကတော့ Mr. Borrell ကပြောမသွားပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းကအလားတူထုတ်ပြန်ချက်ကို Hungary နိုင်ငံကတဘောမတူပယ်ချခဲ့မှုတယ်လို့သံတမန်အတိုင်းအဝိုင်းကပြောပါတယ်။ကာဇာဒေသတောင်ဘက်စွန်းကမြို့ကိုအစ္စရေးတပ်တွေမြေပြင်ထိုးစစ်ဆင်မှုတွေအရှိန်မြှင့်မှုပြင်ဆင်နေတာပါ။အဲ့ဒီမြို့ဟာငါးလနေပါရှိလာပြီးဖြစ်တဲ့စစ်ပွဲမှာဟားမတ်စ်တို့ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်နေရာတစ်ခုလည်းဖြစ်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနက်ဗလ်နီရဲ့ကျန်ရည်သူစနေတဲ့ယူလီယာနက်ဗလ်နယာကသူ့ခင်မွေးရဲ့အလုပ်တွေကိုဆက်ပြီးတော့လုပ်ကိုင်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံလွတ်လပ်မှုအတွက်ဆက်လက်တိုက်ပွဲဝင်ရမယ်လို့တနင်္လာနေ့မှာပြောပါတယ်။သူနဲ့အတူရပ်တည်ကြဖို့လဲယူလီယာကတိုက်တွန်းတောင်းဆိုသွားပါတယ်။ကျမခင်မွေးကိုဗလာဒီမီယာပူတင်ကတပ်ဖြတ်ခဲ့တာပါလို့လဲအွန်လိုင်းဗီဒီယိုမှာပြောထားပါတယ်။အရေးအကြီးဆုံးကတော့အလက်ဆီနဲ့ကျမတို့အားလုံးအရင်ကတည်းကပို့ပြီးတော့ရဲရဲဝံ့ဝံ့ဆက်လက်တိုက်ပွဲဝင်သွားကြဖို့ပဲလိုတယ်လို့လည်းပြောဆိုထားပါတယ်။အတိတ်ဆက်ဝါးအနည်းကအချင်းထောင်မှာပြည်ခဲ့တဲ့တောက်ကြနေကအထက်အခံကောင်းဆောင်နက်ဗလနီတည်ဆုံခဲ့တဲ့အပေါ်ပြည်တွင်းမှာရောနိုင်ငံတကာကပါစိတ်ဆိုးသောသာထွက်ခဲ့ကြတာပါ။နက်ဗလနီတည်ဆုံမှုအတွက်အနောက်နိုင်ငံကောင်းဆောင်တွေကရုရှားအစိုးရကိုလက်ညှိုးထိုးကြသလိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့နက်ဗလနီတည်ဆုံမှုမှာသမ္မတပူတင်တာဝန်ရှိတယ်လို့တောက်ကြနေကပြောပါတယ်။နက်ဗလ်နီကြုံခဲ့ရတဲ့ဖြစ်ဟာပူတင်ရဲ့ရက်ဆက်ကြမ်းကြုတ်မှုရဲ့သက်သေပဲလို့လည်းပြောပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကလည်းနက်ဗလ်နီကွယ်လွန်ခဲ့ရတဲ့အပေါ်အလွန်ဝမ်းနည်းမိကြောင်းဗလာဒီမီယာပူတင်နဲ့သူ့ရဲ့အာဏာရှင်အစိုးရအဖွဲ့ကတာဝန်ခံမှုရှိရလိမ့်မယ်လို့ X လူမှုစာမျက်နှာမှာတင်လာနေကဖော်ပြထားပါတယ်။ရုရှားအစိုးရကတော့အဲ့ဒီစွပ်စွဲချက်ကိုပြင်းပြင်းထန်ထန်ညှင်းဆိုထားပါတယ်။
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ92.32 kHz 9335 နဲ့9383ည လိုက်ဒိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံသားနှစ်ဦးသေဆုံးခဲ့ရတဲ့လေမတော်တဆမှုဖြစ်ပွားခဲ့ပြီးတဲ့နောက်လူမျိုးရင်းကင်းလယ်တာတွေကိုတုံ့ပြန်ဆောင်ရွက်မယ်လို့တရုတ်အစိုးရကပြောဆိုခဲ့ပြီးမကြာခင်မှာပဲတရုတ်ကမ်းခြေဆောင်တပ်တာဝန်ရှိသူ6ဦးတာဝန်တင်မောဘော်ကိုတင်လာတဲ့ကခိတတက်လာကြတယ်လို့တာဝန်တာဝန်ရှိသူတွေကပြောပါတယ်ပြည်ခရတဲ့ဘက်ကတာဝန်ပိုင်ကင်မန်ဂျွန်နီတာဝန်ကမ်းဆောင်တပ်ကင်းလယ်နေချိန်မှာပဲတရုတ်နိုင်ငံသား4ဦးတင်ဆောင်လာတဲ့ဆက်လက်တစင်းတင်မောက်ခဲ့တာပါဆက်လီပေါ်ပါလာတဲ့လူလေးဦးစလုံးရေထဲခုန်ချခဲ့တာမှာသူတို့ထဲကနှစ်ဦးကတော့နောက်ပိုင်းမှာသေဆုံးသွားပါတယ်။ကဲတင်ထားတဲ့ကျန်တဲ့ဦးကိုတော့ကင်မန်ကျွန်းမှာပဲထိန်းသိမ်းထားပါတယ်။တာဝန်ကတော့တားမြစ်ရေပြင်းနယ်နိမိတ်ထဲဆက်လီဝင်လာတဲ့အတွက်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့ကာကွယ်ပြောဆိုထားပါတယ်။တရုတ်နိုင်ငံကလည်းဒေသရင်းလုံခြုံရေးအတွက်ကင်းလက်စစ်ဆေးတာတွေကိုတုံ့ပြန်ဆောင်ရွက်မယ်လို့ပြောပါတယ်။ခရီးတဲ့23ဦးနဲ့တင်မောသား12ဦးလိုက်ပါလာတဲ့အပျော်စီတင်မောဘော်ကိုတက်လာတဲ့တရုတ်ကမ်းဆောင်တပ်အရာရှိတွေကတင်မောလမ်းကြောင်းတင်မောလိုင်စင်ကပ္တိန်းနဲ့တင်မောသားတွေရဲ့လိုင်စင်တွေကိုစစ်ဆေးခဲ့တယ်လို့လည်းတိုင်ဝမ်ကကြေညာချက်ထုတ်ပြန်ပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနူရီစတန်ဒေသမှာနှင်းတွေအကြီးအကျယ်ကျဆင်းခဲ့တာကြောင့်မြစ်ပြွာကလူ25ဦးထပ်မံတေဆုံးပြီးတော့10ဦးထပ်မံထိခိုက်ဒဏ်ရာရခဲ့ကြပါတယ်မြစ်ကြီးတွေနှင်းတွေနဲ့အပြည့်အစီအပိုင်းစားတွေကနူရီစတန်အရက်ကတာတင်တောင်ကြားထက်ကိုတင်းငွေတွေနဲ့ညကပြိုကျစီးဆင်းလာတာကြောင့်အခုလိုထိခိုက်ဒေဆုံးရတာဖြစ်တယ်လို့တဘာဝဘေးဒဏ်ဆိုင်ရာစီမံခန့်ခွဲဌာနပြောခွင့်ရဂျာနာဆတ်စ်ကတင်းလာနေမှာပြောပါတယ်တေဆုံးသူအရေအတွက်ထပ်တိုးလာနိုင်ခြင်းရှိတယ်လို့လည်းပြောခွင့်ရသူက AFP သတင်းဌာနကိုပြောပါတယ်ပါကစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နာရီစတန်ဒေသဟာတောတောင်ထိုးထက်တဲ့အရာလည်းဖြစ်ပါတယ်။နှင်းတွေတိတ်သေးစွာကျနေတဲ့အတွက်အထက်ကလမ်းမကြီးတစ်ခုပိတ်နေသလိုတိမ်တွေထူပြီးတော့မိုးတွေပါရွာနေတဲ့အတွက်ရဟယင်တွေလည်းမဆင်နိုင်ပဲကူညီကယ်ဆယ်ရေးနှောင့်နှေးနေရတယ်လို့ဒီသန္ဓရတာဝန်ရှိသူတွေကပြောပါတယ်။ရှာဖွေကယ်ဆယ်ရေးသမားတွေဟာနှင်းတွေအဆက်မပြတ်ကျနေတဲ့ကြားမှာပဲအပြည့်အစည်ပုံးတွေအောက်ကလူတွေကိုရရပစ္စည်းကိရိယာတွေနဲ့လူထုတ်ကယ်တင်နေရတယ်လို့လည်းအရာရှိတွေကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်ဟာပြည်ခရဲလာတဲ့မှာပဲတပ်ဖွဲ့ဝင်ရာနဲ့ချီအတူလက်နဲ့ချခဲ့ပြီးတော့မဟာပြူဟာကျတဲ့လောက်ကန်မျိုးကိုညင်အောင်မဟာမိတ်တွေလက်ထဲထိုးအပ်လိုက်တဲ့အတွက်ဆိုပြီးတော့ပုံမှုချုပ်သုံးဦးကိုစစ်ကောင်စီတပ်ကတည်တံချမှတ်ခဲ့တယ်လို့စစ်ဘက်သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ AFP သတင်းဌာနကသတင်းလာနေမှာဖော်ပြပါတယ်လောက်ကိုက်တပ်မှုအပအဝင်ပုံမှုချုပ်သုံးဦးတို့ကိုတည်တံပေးခဲ့ကြောင်းနာမည်မဖော်လိုတဲ့စစ်ဘက်သတင်းရင်းမြစ်က AFP ကိုပြောပါတယ်အခြားစစ်ဘက်သတင်းရင်းမြစ်တခုကလည်းဒီသတင်းကိုအတည်ပြုခဲ့တာပါ။လောက်ကైကရာနဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကညင်အောင်မဟာမိတ်တို့ထံဇန်နဝါရီလအတွင်းလက်နဲ့ချခဲ့ကြတာဟာမြန်မာစစ်တပ်အတွက်တော့ဆယ်စုနှစ်နဲ့ချီအတွင်းအကြီးမားဆုံးကြာရှုံးမှုလည်းဖြစ်တယ်လို့စစ်ဖက်ထောက်ခံသူတွေကြားဝေဖန်သံတွေလည်းထွက်လာခဲ့တာပါ။တေတံစီရင်ချက်ကိုဘယ်တော့မှချမှတ်ခဲ့တာလဲဆိုတာကိုတော့စစ်ဘက်သတင်းရင်းမြစ်တွေကအသေးစိတ်မပြောပါဘူး။ပုံမှုချုပ်သုံးဦးစလုံးစစ်ဖက်ကထိန်းသိမ်းထားတာကြောင့်စစ်ကောင်စီပြောခွင့်ရသူက AFP သတင်းဌာနကိုပြည်ခေတ္တကအတည်ပြုထားပါတယ်။မြန်မာနိုင်ငံရဲ့စစ်ဖက်ဥပဒေအရခွင့်ပြုချက်မရဘဲနဲ့ရာထူးကိုစွန့်ခွာရင်တေတံအပြစ်ပေးနိုင်ပါတယ်။အခုထွက်ပေါ်လာတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ဖက်ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရဘူးလို့လည်း AFP သတင်းဌာနမှဖော်ပြထားပါတယ်။
နောက်ခင်းရောင်းအစိုးရသတင်းတွေကိုနန်းလောင်ကတင်ဆက်ခိုင်းလာပါအခုတော့ကျွန်တော်တို့သတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်စီဥပဒဥပဒေကိုအသက်သွင်းခဲ့တဲ့စစ်ကောင်စီကရခိုင်ပြည်နယ်မှာရှိတဲ့ ITP ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုတပ်မတော်ဝဲဝင်မှုအပြစ်ထံဖိအားပေးနေတဲ့ကြောင့်ဒေသခံရိုဟင်ဂျာတွေကတနင်္လာနေ့က VOA ကိုပြောပါတယ်ရိုဟင်ဂျာတွေကိုလူသားတိုင်းတစ်ဖွဲ့အသုံးချဖို့နိုင်ငံရေးအရအမြတ်ထုတ်ဖို့မြန်မာစစ်တပ်ကကြိုးပမ်းနေတာဖြစ်တယ်လို့ NUG အစိုးရကလည်းတုံ့ပြန်လိုက်ပါတယ်မအင်ဂျင်နိုင်ကအသေးစိတ်ပြောပြမှာပ
ါရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတော့အမှုတင်ဆွဲချက်အဆင့်ထိရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုတခါစစ်တပ်ကသူတို့တပ်တွေရဲ့ဝင်ပြီးရခိုင်တွေကိုပြန်တိုက်ဖို့စီယုံခံနေရကြောင်းဒေသခံရိုဟင်ဂျာလူငယ်တအုပ်က VOA ကိုအခုလိုပြောပါတယ်
အကျွန်တော်မောင်တော်ဘူတီတောင်စစ်တပ်ဘက်မှဆိုလို့ရှိရင်စစ်တပ်ကရွာကိုလာပြီလို့ပေါ့နော်အဲ့ဒါသူတို့စစ်တပ်လာရတဲ့ရွာပေါ့အစစ်တပ်ဆိုလို့ရှိရင်ဒုက္ခသည်စခန်းမှာလာလာပြီးတော့မှသူတို့ပြောတယ်အရင်ဆုံးဒီကမ်ပေကခေါင်းဆောင်တရှုံနဲ့သူတို့ဆွေးနွေးတိုင်ပြီးတော့မှခင်ဗျားတို့မှလက်နဲ့ခံရမှာပေါ့နော်အဲခင်ဗျားတို့ ဟိုမှာအဲခင်ဗျားတို့မှလည်းတာဝန်ရှိတယ်ပေါ့နော်ဒီခင်ဗျားတို့ကလည်းဒီအမြန်မာတရားလူတွေဖြစ်တယ်အဲ့တော့ဒီခင်ဗျားတို့အခွင့်အရေးကိုခင်ဗျားတို့မှပဲဒီလက်နက်ခံပြီးတော့လောက်ရမယ်ဆိုတာပြောနေတာတွေ့ရတယ်
ဒါပြင်မောင်တော်ဒေတာမှာဆိုရင်မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုချင်းချောက်ပြီးမဖြစ်မနေတတ်သေးဝင်ဖို့ဖိအားပေးနေကြောင်းလဲသူကအခုလိုပြောပါတယ
်ဒီ February 17အဲ့ရှင်အဲ့ရက်တွေမှာကြတော့ဒီစီကောင်စီကပေါ့သူတို့တွားရတဲ့နေရာကိုတွားပြီးတော့မှအဲပြောင်းမှုဘုံမှုပူကြီးအဆင်းရှိတဲ့ဒီအဲသူတို့စီကောင်စီတက်တွေတွားပြီးတော့အဲ့လိုမျိုးဆွေးနွေးတာလေးရှိတယ်ပြီးရင်တစ်ဖက်ကခင်ဗျားတို့လက်နဲ့မခံဘူးဆိုလို့ရှင်ငါတို့တတ်မှတ်ဖြစ်နေဆိုတဲ့ဟာလေးပေါ့နော်သူချင်းချောက်မှုတွေလည်းတအားကြီးကိုလုပ်တယ်လို့ကျွန်တော်ကြားသိရပါတယ
်စီကောင်ဆောင်ဘူချုံမှုကြီးမင်းအောင်လှိုင်အမိန့်နဲ့ February 10ရက်နေ့ကအသက်သွင်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းတဲ့အနေနဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးစစ်တွေ IDP Rohingya ဒုက္ခသည်စခန်းတွေနဲ့မောင်းတော်ဒေတာကရွှေစာတို့ညောင်မင်းကြီးစတဲ့ Rohingya ရွာတွေမှာစစ်တပ်ဗျူဟာမှုအဆင့်အပါအဝင်အခြားစစ်တပ်အရာရှိကြီးတွေကိုတိုင်ရိုဟင်ဂျာအတိုင်းဝိုင်းခေါင်းဆောင်တွေကိုဖုန်းဆက်တာတွေ့ဆုံပြောဆိုစည်းရုံးနေတာတွေရှိနေတယ်လို့ VOA ကစုံစမ်းသိရှိရပါတယ်။ရိုဟင်ဂျာတွေကိုစစ်တပ်ထဲဝင်ဖို့စစ်ကောင်စီကကြိုးပမ်းနေတဲ့အပေါ်ဆော့ဆော့ကပြောသွားတဲ့ရိုဟင်ဂျာလူငယ်ကအခုလိုတုံ့ပြန်ပါတယ်။
ကျွန်တော်ရိုဟင်ဂျာလူငယ်တယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီစစ်တပ်ကဘုံရံသူဖြစ်တယ်ပေါ့နော်။ဒီစစ်ကောင်စီကဘုံရံသူဖြစ်တယ်ရိုဟင်ဂျာကမခောက်ဘူးပေါ့နော်။ဒီမြန်မာပြည်တစ်ပြည်လုံးကိုသူတို့ရရဆက်ဆက်တတ်ဖြတ်နေတာ။စေစုနေပေါင်းများစွာကြော်ပြီပေါ့နော်။တနင်္ဂနွေလုံးကိုဒီရဲရဲဆက်ဆက်ဆက်ဖြတ်နေတဲ့စစ်တပ်ကအခုလာပြီးတော့မှကျွန်တော်တို့ကိုလက်နဲ့တက်ဆင်ပေးတယ်ဆိုတာကဘယ်လောက်ကြီးရုပ်ထိရှိသလဲဆိုတာလည်းကျွန်တော်မှစဉ်းစားဖို့လိုတယ်။ဒုတိယချက်ကဟုတ်ပြီကျွန်တော်တို့ဒီအာကန်ဆိုတဲ့ဒေသမှာပေါ့နော်ကျွန်တော်တို့ဒီစစ်တပ်နဲ့ပေါင်းပြီးတော့မှတခြား community တွေရှိတဲ့ရခိုင်ရိုဟင်ဂျာချက်ကမပေါ့နော်ဒီလူမျိုးပေါင်းစုံလူနည်းစုအားလုံးနဲ့ကျွန်တော်တို့တဟဇတာရှိရှိတော်ရန်ကြီးချေကိုကျွန်တော်တို့တည်ဆောက်လို့ရမလားပေါ့နော်။အဲ့ဒါလည်းရန်စဉ်းစားဖို့လိုတယ်လို့ကျွန်တော်အပြောရှင်ပါလေတတိယချက်ကဘာလဲဆိုလို့ရှင်ဒီစစ်တပ်ဒီအဲကျွန်တော်တို့ကိုဒီလိုမျိုးချစ်လို့တာဒီလိုမျိုးလက်နဲ့တက်ဆင်ပေးပြီးတော့မှ training တွေပေးပြီးတော့မှသူတို့ရှိလို့မဟုတ်ဘူးသူတို့ရဲ့အပင်းနေကလူဒန်းစားရိုဟင်ဂျာကိုပေါ့နော်ဒီဂျင်နိုဆိုက်ကံရတဲ့ရိုဟင်ဂျာကိုသူတို့ရဲ့စစ်ကောင်စီရဲ့ချိုးစစ်ပွားအတွက်အချို့အမျက်တော့ဖို့တာရိုဟင်ဂျာကိုတုံရှားနေတာဖြစ်တယ်
အခုလိုရိုဟင်ဂျာတွေကိုမြန်မာစစ်တပ်ထဲဝင်ဖို့အတင်းကျပ်ဖိအားပေးနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ဖို့ကြိုးစားပေမဲ့အခုသတင်းကြေညာချိန်အထိဆက်သွယ်လို့မရသေးပါဘူးစစ်မှုထမ်းဥပဒေကိုလိုက်နာဖို့6တလဲ6တလဲလုပ်နေတဲ့စစ်ကောင်စီလုပ်ရက်ကိုရိုဟင်ဂျာတွေအနေနဲ့ပြက်ပြက်သားသားဆန့်ကျင်ဖို့လိုကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မှုက VOA ကိုခုလိုပြောပါတယ်
အဲ့တော့ရိုဟင်ဂျာရဲသားတွေလက်ထဲကိုဒီလက်နက်တက်ဆင်ပြီးမှတော့မဟုတ်ဘူးသူတို့နီးမျိုးစုံတွေကတော့ဒီနေရာမှာဘလူသားအဲဒီတိုင်းတပွေနိုင်ငံရေးခင်းချင်းမှာအသုံးချဖို့ကြိုးစားနေတဲ့ဒီအရာဖြစ်ပါတယ်ပေါ့စစ်ကောင်စီကအဲ့လိုမျိုးဖိအားပေးပြီးတော့ပဲဖြစ်ဖြစ်အဲချောင်းမော့ပြီးတော့ပဲဖြစ်ဖြစ်အဲဟိုကလှုပ်လာခဲ့တဲ့ရှိတော့ကျွန်တော်တို့အနေနဲ့ဒါတွေကိုတက်ပြတ်တတနဲ့ငင်းမှုတို့ရယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကသူတို့တက်ထဲဝင်ဖို့လိုက်ပြီးစီးယုံနေတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင
်အဓိကကတော့တိုက်တန်းရှုံးနေတယ်မြေပြင်မှာသူတို့မှလူလူဆုံးရအရေးမြစ်ကမရှိတဲ့လောက်အနေပါတယ်ပေါ့အဲ့ဒီအတွက်နောက်ဆုံးသူထွက်ပေါက်ရှာတဲ့ခါကျရင်ဒီအဲဒုက္ခပေါင်းပေါင်းများစွာနဲ့ဒီရှင်သန်နေထိုင်ရတဲ့ရိုဟင်ဂျာတွေကိုဒီဒဇာကန်အနေနဲ့သူတုံ့ချဖို့ကြိုးစားတာဖြစ်တယ်အဲ့တော့ဒါကိုသူတို့အသုံးပြုပြီးတော့စစ်ဒီ EA ကိုတိုက်ရင်များနိုင်မလားဆိုတဲ့ဟိုပါပေါ့အဲဒါပေမဲ့ဘယ်လိုမှဖြစ်ဖြစ်ကျွန်တော်တို့ကရခိုင်ပြည်နယ်မှာတခြားလူမျိုးစုတွေနဲ့အတူအာဒီ A to B မြပါလေအငင်းချမ်းစွာသူရှင်တွင်နေထိုင်ခဲ့တဲ့အဲတက်တည်တာတကဒီတမိုင်းထောက်ထားတွေလည်းကျွန်တော်တို့အများကြီးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီစစ်ကောင်စီရဲ့အခုလိုလုပ်ရက်ကတော့ဘယ်လိုမှအလုပ်ဖြစ်မဲ့ရမှာမဟုတ်ပါဘူးခင်ဗျ
ဒီကရက်နေ့နိုဝင်ဘာလကစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားတိုက်ပွဲတွေဟာဆက်ပြီးပြင်းထန်နေသလိုရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေအတွင်းရိုဟင်ဂျာအရက်သားဒါဇင်နဲ့ချီတေဆုံးခဲ့ကြောင်းဒေတာရင်းလူခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင
်မိုင်းဂျန်နိုင်တင်ပြခဲ့တာပါအခုတော့ထိုင်းနိုင်ငံရောက်တဲ့ဆစ်ရှောင်းတွေကြောင့်မပြောခဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေရပ်တန့်နေပြီမဲ့မြန်မာပြည်တွင်းကမြေရှားတပ်တုတွေကိုတော့တရုတ်ကအလုံးရင်းနဲ့2-4တည်ယူနေတယ်လို့ကချင်ဒေသခံတွေကပြောတဲ့အကြောင်းလေးတင်ဆက်ချက်ပါတယ် ညီရှာတတုဒုဖို့ထုတ်လို့ရပါပြင်းထန်တဲ့လုပ်ငန်းသုံးဓာတုဆေးဝါးတွေလည်းအသုံးပြရတာကြောင့်တစ်တော်ပြုံးသိမှုနဲ့တောက်သုံးရင်ရှားပါတဲ့နောက်ဆက်တွဲပြဿနာတွေကိုလည်းဒေသခံတွေကြုံတွေ့ရတယ်လို့သိရပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုကိုသားညူကပြောပြပါပါ
မြန်မာနိုင်ငံဘက်ကစစ်ပွဲတွေကြောင့်နှစ်နိုင်ငံနစ်ဆက်ကုံသွေးရေးရပ်တန့်သွားပြီမဲ့ကချင်ပြည်နယ်ကတူဖို့ရရှိတဲ့မြေရှားတပ်တွေအတွက်တော့တရုတ်နိုင်ငံဘက်ကနစ်ဆက်ကိတ်ကိုဖွင့်ပေးထားပါတယ်အကြီးကျယ်တူဖို့ထိုးလုံမှုတွေနဲ့အတူလောက်ွက်တပ်တွေတူပွားနေပြီးတော့မြေယာဆုံးရှုံးတာတက်တော်ပြုံးတိတာတပ်သုံးရေးအစိတ်တက်တာစတဲ့ဆိုးကျိုးတွေခံစားနေရတဲ့အကြောင်းဒေသခံတွေကပြောကြပါတယ
်
ဒါတွေကိုရပ်တန့်ဖို့အတွက်ကန့်ကွက်နေတဲ့အကြောင်းလဲဗမော်မြို့ကန်ဒေသခံတူကပြောပါတယ်
ဒီအဆိုးကျိုးတွေနဲ့ညနေကိုတွေ့နေနေရပါတယ်အခုဒီအဲ့မှာအလုပ်သားလုပ်တဲ့လူတွေလည်းဒီအန်လာတို့ရင်ပတ်အောင်လာတို့ခြာကျက်ပတ်စံဒီမားတွေကသူတို့ကိုပြန်ဆူလာတာပါပြန်မနောက်တော့တဲ့စင်တန်ဖြစ်တဲ့ခါကျတော့ကြောက်တယ်ပေါ့ပြီးလို့ရှိရင်အန်နီနေရာတွေတောင်ကုန်းတွေဆိုလည်းသူပြော့တွေကတော့အကုန်လုံးအယောင်ကိုဝါသွားတယ်ပေါ့နေနေရေကျွေးတဲ့ခါကျနေခါကျတော့သူတွေကပြစီသွားမှရဲ့အဲ့ဒါစင်တန်မှုရေချင်းချောက်ချင်းလို့ကိုယ်တိုင်နေရတဲ့ခါကျတော့
ကန့်ကွက်နေရပါဘူး။ချီဖွေကျိုင်ကဖျဲနဲ့ပန်ဝါမျိုးဗမောခဲကမိုးပေါင်းမျိုးနယ်တွေမှာတရုတ်နိုင်ငံသားတွေကပဲဥဆောင်ပြီးတော့မြေရှားတပ်တွေကိုထုတ်လုပ်နေကြတယ်လို့သိရပါတယ်။ထုတ်လုပ်တဲ့လုံကွက်တွေလည်းတဖြည်းဖြည်းကျေပြန့်လာတဲ့အကြောင်းကချင်ဒေသခံတွေကပြောပါတယ်။ဒါတွေကိုဖြည့်ရှင်းပေးဖို့ကချင်လွတ်မြောက်ရေးတပ်မတော် KIA ကိုချီဖွေဒေသခံတွေကပြီးခဲ့တဲ့ရက်ပိုင်းတောင်းဆိုမှုတွေရှိခဲ့ပေမဲ့ KIA နဲ့ဒေသခံတွေပဲထိတိုက်ပြပခဖြစ်ခဲ့ရပါတယ်။တကယ်တော့အင်ဂျင်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကပဲအခရာကျလိမ့်မယ်လို့မြေရှားတပ်ထုတူဖော်မှုစက်ရင်ကန့်ကွက်ရေးဦးဆောင်ကော်မတီတစ်ခုရဲ့တာဝန်ခံက VOE ကိုပြောပါတယ်
။ဒီအင်ဂျင်တိုင်းကတော့စူပါပေါ့ပေါ့နိုင်ငံဆိုတဲ့ခါကျတော့သူတို့ရဲ့ဒီအားဒီဘက်ကလည်းလက်ခံတယ်ပေါ့။ဒီမှာပြုတ်နိုင်ငံနဲ့ဆက်ဆံနေတဲ့ပေါင်းကျော်နဲ့ဦးစီးနေတဲ့ဒီချောင်းတွေကိုသူတို့စိတ်ဝင်စီးနေတယ်ဒီဒီဖို့ရှင်ပြုတ်ကောက်ဖို့ပြုတ်ပေါ့။မြန်မာနိုင်ငံဘက်ကိုပြီးသွားနိုင်တဲ့ပြီးနိုင်တဲ့မြေချောင်းအဲ့ဒါမှလည်းဒီပေါ်ပြစ်ပြုတ်လို့တယ်ပြီးလို့ချင်းဒေတာချက်ကိုဘောတော့ဥပမာတော့၆ဘောတို့၈ကြာကြီးတို့အမျိုးမျိုးပါပဲအမျိုးကားတော့ကိုနေလဲသလိုအရင်ကတော့မယူတော့ဘူးပေါ့အဲ့ဒါလေးကတော့ဒေတာခံနေချက်ကတော့သူတို့ရဲ့ခံစားရမဲ့အရာတွေပဲပေါ့ပုံပြီးဆိုတာဒီအင်းဒီချင်းပြုတ်အနေနဲ့ကျေးဇူးပါဘွာဒါမှလည်းမချမှတ်တဲ့ဒီတရားမတရားလာကျူးလာတော့ကျွန်တော်တို့ဘက်ကသာအကျူးရရပါဗျာ
တရုတ်နိုင်ငံဟာတစ်ချိန်လုံးကတော့သူ့ရဲ့နိုင်ငံထဲမှာပဲမြေရှားတပ်တွေကိုတူးဖို့ထုတ်လုပ်ခဲ့ပေမဲ့သဘောအပဝင်ချင်းညီညာမှုတွေကြောင့်မြန်မာနေဆက်ဘက်မှာရွှေ့ပြောင်းထုတ်လုပ်ခဲ့တာပါအချိန်ကြာလာတဲ့အမျှဒီလုပ်ငန်းခွင်တွေတိုးချဲ့လာပြီးတော့ကချင်ဒေသခံတွေရဲ့လူမှုစီးပွားနဲ့သဘောအပဝင်ချင်းတွေကိုပါထိခိုက်လာပါတယ်စင်းသူတေနာအဖွဲ့ statistical ရဲ့အချက်လက်ရဆိုရင်တော့မြန်မာနိုင်ငံရဲ့မြေရှားတပ်ထုတူဖော်မှုက2018ကနေပြီးတော့တဖြည်းဖြည်းတက်လာပြီးတော့2023ခုနှစ်မှာအမြင့်ဆုံးကိုရောက်လာပါတယ်2023ခုနှစ်ထဲ metric ton ချိန် 38,000 ထုတ်လုပ်ခဲ့တယ်လို့ဆိုပါတယ်ဒီပမာဏကြောင့်ပဲမြန်မာနိုင်ငံကကမ္ဘာမြေရှားတပ်ထုထုတ်လုပ်မှုရဲ့တတိယအဆင့်ကိုရောက်ရှိလာတဲ့အကြောင်း statistical ကအခုဒီ February 12ရက်နေ့မှာထုတ်ပြန်ပါတယ်တရုတ်နိုင်ငံက2023ခုနှစ်မှာ metric ton ချိန်300,000နဲ့အများဆုံးဖြစ်ပြီးတော့ကမ္ဘာထုတ်လုပ်မှုရဲ့80ရာခိုင်နှုန်းနီးပါးရှိပါတယ်။အမေရိကန်နိုင်ငံကတော့ 12.29 ရာခိုင်နှုန်းနဲ့ဒုတိယမြောက်အများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ statistical ကဖော်ပြထားပါတယ်။တရုတ်နိုင်ငံကထုတ်လုပ်တဲ့မြေရှားတပ်တွေ40ရာခိုင်နှုန်းကိုမြန်မာနိုင်ငံကနေပြီးတော့ရရှိတဲ့အကြောင်းနိုင်ငံတကာသတင်းတချို့မှာဖော်ပြကြပါတယ်။2023ပထမ6လမှာတင်မြန်မာနိုင်ငံကတရုတ်ကိုအမေရိကန်ဒေါ်လာ983သန်းဘူးရောင်းချခဲ့တယ်လို့တရုတ်ကောက်ခွန်စီးဌာန CCD ကမကြားသေးခင်ကပဲဖော်ပြထားပါတယ်ကျွန်တော်တားညူပ
ါအခုတော့ပြည်တွင်းဆက်ဆောင်ပြည်သူတွေရဲ့ဘဝကိုပြောပြချင်ပါတယ်ဘုကိုတိုက်ဒေသကြီးတောင်ဝင်းခဲထားတမင်မြို့နယ်ဇရက်ချီမြို့တိုက်ပွဲကြောင့်တောင်ဝင်းမြို့ပါဝင်နေရာအနှံ့ကိုစစ်ဘေးရှောင်နေတဲ့ပြည်သူတောင်ခွန်းနဲ့ရှိနေပြီးအဲ့ဒီတဲကနေရပြန်သူလူငယ်တချို့ဖမ်းဆီးခံရတာကြောင့်ဆဲကျော်သက်လူငယ်တွေဟာနေအိမ်ကိုမပြန်ရဲကြသေးလို့ဆိုပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ပဲခူးတိုင်းဒေသကြီးတောင်ငူခရိုင်ထန်းတပင်မြို့နယ်ဇရက်ချီမြို့တိုက်ပွဲကြောင့်တောင်ငူမြို့အပါဝင်နေရအနှံ့ကိုစစ်ဘေးရှောင်နေကြတဲ့ပြည်သူတောင်ခနန်းနဲ့ရှိနေပြီးဖေဖော်ဝါရီလ9ရက်နေ့ကစတဲ့တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်နေရက်ကိုအခုထိမပြန်ရသေးသူတွေလည်းရှိနေပါတယ်တချို့လူငယ်တွေကတော့နေအိမ်ကိုပြန်တဲ့အခါမှာစစ်တပ်ကဖမ်းဆီးမှုတွေရှိနေတဲ့အတွက်စေကျော်တက်ရွယ်လူငယ်တွေဟာပေါ်တာဆွဲမှာကိုစိုးရင်ပြီးနေရက်မပြန်ရဲကြဘူးလို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူဒေသခံတို့ကပြောပါတယ်
ဖြစ်ရ
ိုင်ပါတယ်ဘာမှမဟုတ်တော့အဆုံးဆုံးရှိတယ်တနည်းဒီတနည်းဘောတော့ဒါခဏလောက်ဒီရှင်တယ်ဘယ်နည်းအောက်ပေါ့ဘယ်နည်းအောက်ဒီရှင်တယ်အဆုံးတော့ဘယ်နည်းဒီသားအရွယ်ရောက်ပြီးတော့အရှိတ်အဖို့အရွယ်ကြီးဒီသားရောနည်းဒီကောင်အဆုံးအဆုံးဒါဘာမှမဟုတ်တော့ဆိုးနေတာ story ဟာတော့ဒီလိုသားပေါ့တော့ဘာသာအဲ့ဒါသူကြီးပိုင်းလောက်ပဲပြန်နေရတယ်ဘာလဲမှဒါတော့အမစစ်ဒီဆောင်တော့ခါတော့အရှိတ်ခေတာတော့လည်းနည်းအဲ့ဒီတော့လာပြီးခင်ဗျတော့ကိုယ်အိမ်မှာပေါ့အပြီးတစ်ခုလိုအပ်တာလေးပြန်ပို့ရတဲ့ပြန်လာတဲ့ကလေးတစ်ခုရှိတယ်အဲ့ဒီအခေါ်မှာတက်လာပြီးပြန်လာတာဒီကတော့ပေါ်တာဆွေးနေကြတယ်သူကကြောက်ပြီးတော့လေပြန်ကြအောင်လုပ်တယ်
လူရဲ့ညာနဲ့ချီပြီးဖုံးတော်ကြီးကြောင်းနေပါဝင်ဖျားဝင်းနေတောအုပ်တွေကြာနေရအနှံ့ပြန့်ကျဲနေထိုင်နေရတာတွေရှိသလိုစားတော့ရေးအတွက်လဲပရိဒအဖွဲ့တွေကရှာဖွေကျွေးမွေးနေပေမဲ့ရက်ကြလာတာနဲ့အမျှအစင်မပြေမှုတွေရှိလာတယ်လို့လဲဆိုပါတယ်
သာတော့ရေးကြတော့ဒီမှာလည်းဟောတာလူရှင်လည်းရှိကြပါတယ်တချို့လည်းပေါ့နော်တချို့ကတော့လည်းအခုရှင်လေးမရှိတဲ့ခါကျတော့သူတို့ကဒီ brand တာဖွင့်လာတယ်သူကအလုပ်ကိုထပ်ပြီးတယ်ပေါ့နော်သူကထပ်ပြီးတော့မှသူတို့အတွက်ကိုဒီလေးလေးကြတယ်တချို့brand တာအသေးလေးသူတို့ဥဆောင်လုပ်ပြီးရတယ်ရှိကြတယ်
ဒီဘေးရှောင်သူအများစုဟာတောင်ဝမြို့ပေါ်ကိုရှောင်တိန်လာကြပြီးအများစုကြီးအတွက်စေဝါးနဲ့စားနရိတ်ခါအရေးပေါ်လိုအပ်နေတယ်လို့လဲဆိုပါရယ်။ဇရက်ကြီးနယ်မြေတွင်းမှာလေကြောင်းတက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပို့တိုင်းရင်းသားတွေအများစုနေထိုင်ရာနေရာတွေမှာဒေသခံအမျိုးသမီးတွေအပါအဝင်ထိခိုက်သေးဆုံးမှုတွေ100ကျော်လောက်ရှိပြီးပြည်သူပိုင်နေရင်အများအပြားမီးလောင်ပျက်စီးခဲ့ရကြောင်းပို့အမျိုးသားဖက်ဒရယ်ကောင်စီPNFC ကလည်းသတင်းထုတ်ပြန်ထားပါတယ်အဲ့ဒီနယ်မြေမှာစစ်တပ်ကနေရာယူထားတဲ့အတွက်ထိခိုက်သေးဆုံးတဲ့စီးရင်အတိအကျနဲ့ပတ်သက်လို့မရသေးကြောင်းတချို့အလောင်းတွေကိုလည်းသွားကြည့်လို့တော့မရဘူးဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်တချို့ကတော့သေဆုံးပျောက်ဆုံးတာတွေရှိပြီးမိသားစုတွေတကွဲတပြားတွေဖြစ်နေသေးတယ်လို့လည်းဆိုပါတယ်ပြည်မျိုးသားစီယုံ KNU ရဲ့ဇန်နဝါရီလ18ရက်နေ့ထုတ်ပြန်ချက်အရ KNU တပ်မှနှင့်ထိန်းချုပ်ထားတဲ့နေရာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ထိစစ်ဘေးရှောင်သူ 2,000 ကျော်ရှိနေပြီးသားဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်
။မယေးမှာတင်ပြခဲ့တာပါ။ပြည်တွင်းစစ်ဆောင်ရသူတွေအပြည်ပြည်ပစစ်ဆောင်တွေရဲ့အခြေအနေကောဘလို့များရှိပါသလဲ။မြန်မာနိုင်ငံမှာပြည်တွင်းစစ်ရဲ့ရိုက်ခတ်မှုအနေနဲ့ဒေသခံတွေကိုစစ်တပ်ကပြည်သူစစ်အနေနဲ့ခေါ်တာပေါ်တာဆဲလာတဲ့အပြင်စီးပွားရေးလောက်ကိုင်းစားတော့လို့မရကြတာကြောင့်အင်းကြီးထိုင်းနိုင်ငံတဲကိုထွက်လာကြတဲ့သူတွေဟာမြမပြည်ဒေသအနှံ့ကလို့လို့ဖြစ်နေပါတယ်။ရှမ်းပြည်ဘက်ကစစ်ဆောင်ပြီးထွက်လာကြသူတွေအကြောင်းမညူညူတွေကမင်းမြန်သတင်းပေးပို့ထားတာကိုနားဆင်ကြည့်အောင်ပါ
။မြမပြည်ရင်းကအခြေအနေအခက်အခဲတွေကြောင်းမြမပြည်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတဲကိုနီးလိုက်အမျိုးမျိုးနဲ့နေစင်နဲ့အမျှညာနဲ့ချီထွက်လာကြသူတွေထဲမှာရှမ်းပြည်နယ်တောင်ကြီးခရိုင်ထဲမှာရှိတဲ့စီဆိုင်မျိုးကဒေသခံတွေလည်းအပါအဝင်ဖြစ်ပါတယ်
။ဟိုဟာတိုက်ပွဲတွေပါတွေရှိတယ်အိမ်မှာလုတ်ကင်ဟာလည်းစိတ်မပြေဘူး။စိတ်မပြေဘူးအိမ်မှာဟာအလုံးလုံးဟာလည်းမရဘူး။စီပတ်ရှိတာဆိုအိမ်မှာလည်းနေတယ်လည်းစိတ်မပြေဘူး။ဒီရှမ်းပြည်မှာအလုံးလားလုံးမဲလားလုံးလားရှာမဲလုံးစိတ်ပြေမလားမစိတ်ပြေဘူးလား။အဲ့ဒါကြောင့်မို့မတီးသေးဘူးနော်လာရတယ်လည်းမလွယ်ဘူးပတ်စားလည်းအများကြီးကုန်ရတယ်ပွဲစားနဲ့လာရတယ်တခြားတချို့လူကပွဲစားကလည်းလုံးလက်ရှာပေးတယ်တခြားလူကလည်းအလုံးလက်မရှာပေးဘူးအဲ့လိုမျိုးရှမ်းထိုင်းစကားလည်းမသားပါလည်းမသားအလုံးရှာတယ်လေလွယ်မရဘူးပေါ့နော်ဘာဒီမှာလာတယ်လည်းလွယ်လွယ်လေးလာမရဘူးပတ်စားလာရှာတယ်ဆိုဒီဘီမပန်းနဲ့လာရတယ်ဒုတ်ဒုတ်ကခနဲ့လာရတယ်ယူရမလဲလုံးစားလဲစင်မပြေတာဆိုဒီထိုင်းနိုင်ငံမှာလာရတယ်အဲ့လိုမျိုးပဲပေါ့နော
်ပို့တိုင်းသားအများစုနေထိုင်တဲ့စီဆိုင်ဒေသတစ်ဝိုက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်လာတာကြောင့်လောက်ကန်ရှာဖွေစားတော့ဖို့အခက်အခဲတွေဖြစ်လာပြီးထိုင်းနိုင်ငံတွေကိုရောက်လာကြရတာပါ
အဲဟိုလေအခုကယူအမကောင်းကောင်းလည်းမနေရဘူးလေအခုကောင်းလည်းမနေရဘူးတရင်တွေကတမျိုးပြီးတမျိုးပေါ့အတရင်ဖြစ်တမျိုးအခုကဒီညာဒီမှာအိတ်ရလို့ရရင်လားလေဟိုမအိတ်နဲ့လေဟိုအယူအမထွက်လိုက်အဲ့လိုလေအဲ့တော့ထွက်ရတယ်ထွက်ရတယ်တညာလည်းမထွက်တယောက်ကမပြောတာမထွက်နဲ့တယောက်ပြောတာထွက်တယ်တဲ့အဲ့စစ်သားအဲ့စားအဲ့လိုပဲဒီလိုလေပြောမရတော့ဘူးလေနေတော့နေရှင်တော့ဘူး
အပြင်းလာဆိုင်ရွာနေကနေတော့အဆင်မပြေလို့မိဘလည်းဆင်းရဲတယ်ဒါပေမဲ့ဟွာလို့တဲ့အရာမရှိလို့စီးပွားရေးလည်းမကောင်းဘူးမိဘကတော့ဒုက္ခတယ်မောင်နှမကတော့၃ယောက်ရှိရဲ့ဟာသ မီးကတော့အကြီးဆုံးသမီးကတော့ထိုင်မတက်လာရင်ကတော့အမီးဖေကတော့ဒုက္ခရောက်နေ
ထွက်လာကြတဲ့အထက်မှာလူငယ်တွေကအများစုဖြစ်ကြပြီးပြည်သူစစ်တဲ့အတင်းအဓမ္မဝင်ခိုင်းတာစစ်တပ်ရဲ့ပစ္စည်းတွေတဲပေးဖို့ပေါ်တာဆွဲတာတွေကြောင်းထိုင်းနိုင်ငံထဲကိုထွက်ပြေးတင်းရှောင်နေကြရတာလို့လဲဆိုပါတယ
်ဟာဟိုရွာမှာအခုလူငယ်တွေလူယောက်ျားလေးလူငယ်တွေကနေလို့မရဘူးလေအဲအစ်စ်သားတို့ခေါ်တယ်လေသူတို့စစ်သားထောက်ခံပဲတော့အထောက်အထားလေလို့သူတို့ထောက်ပေးလိုက်ရမှာပေါ့ပန်ပိုးလေလို့ပဲပေါ့သူတို့တိုက်ပွဲလေမနိုင်ရသူတို့ဒီခုစစ်တွေခေါ်တယ်လေပေါ့အဲလိုအကွာသူတို့ရဲ့တင်တန်းနေမတက်ရဘူးဆိုလူငယ်ဆိုတော့ဘယ်သွားချင်တယ်လဲမသွားချင်တော့ဘူးအဲတိုက်ပွဲမနိုင်ရင်ခဏလေလူရဲရှုံးရမှာပေါ့တရရောက်မှမသွားချင်တော့
စစ်ပွဲတွေကြောင့်လုတ်ကင်စားတော့ဖို့အခက်အခဲတွေရှိလာပြီးတိုင်းတစ်ပတ်ကိုခက်ခက်ခဲခဲထွက်လာကြတဲ့ပအုပ်လူငယ်အများစုမှာယောက်ျားလေးတွေကတော့ကော်ဆန်းလို့ခေါ်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအောက်ခြေအလုပ်တွေကိုလုပ်ကြရပြီးမိန်းကလေးအများစုကတော့အိမ်ဖုံအလုပ်တွေနဲ့စားတော့ဆိုင်တွေမှာလုတ်ကင်ကြရပါတယ်။ဒီလိုလုတ်ကင်တာမှာအဆင်မပြေမှုတွေလည်းအများကြီးကြုံကြရတယ်လို့ဆိုပါတယ်။
အလိုလိုရတာလည်းမလွယ်ဘူးသူများပတ်စံတထောင်းတထောင်းရတာလည်းမလွယ်ဘူးမရေကြရတဲ့သမင်းလည်းကောင်းကောင်းမစားရဘူးအဲဆဲရတာခါရစူရလည်းဟာအချင်းချင်းနဲ့ချင်းရတယ
်အခုဆိုရင်ကိုတိုင်းပြည်ထဲမှာခက်ခဲလွန်လာကြောင်းထိုင်းနိုင်ငံထဲကိုအလို့အကန့်ရှာဖွေဖို့ထွက်လာကြတဲ့ပအိုတိုင်းသားတွေဟာတန်းနဲ့ချီရှိနေပြီလို့လည်းပို့ဖို့အရေးကူညီဆောင်ရွက်နေသူတွေကပြောဆိုပါတယ်ရှင်ကျွမ်းညွညွလွယ်မှာ
အခုတခါတိုက်ပွဲတွေဖြစ်နေတဲ့ရှေ့တန်းဒေသတွေရဲ့အခြေအနေကိုကြည့်ကြပါအောင်စို့မြန်မာနိုင်ငံရှိုင်းပြည်နယ်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တုံးဘက်နဲ့စစ်ကောင်စီအကြားအပြစ်ခတ်ရစဲရေးသဘောတူထားပေမဲ့တချို့နေရာတွေမှာတိုက်ခိုက်ပစ်ခတ်မှုတွေကရှိနေဆဲပါ GIA ကချင်းလူမျိုးရေးတပ်ကတည်ယူထားတဲ့နတ်ဖက်ကကြေးရွာဟာဆိုရင်လေတလားကြောကြတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးနဲ့ပစ်ခတ်ခံရတာလေကြောင်းကဘုံကျဲခံရတာတွေကြောင့်တစ်မျိုးလုံးနီးပါးပျက်စီးသွားတဲ့အကြောင်းဒေသခံတွေကပြောပါတယ် AFP သတင်းစောင့်ပေါင်းကိုအခြေခံပြီးကိုငင်းချမ်းကပြောပြမှာပ
ါလက်နက်ကြီးနဲ့အပြစ်ခံရတာလေနဲ့ဘုံကျဲခံရတာတွေကြောင့်ပျက်စီးခဲ့ရတဲ့အိမ်တွေအကြားကျန်တာတွေပြန်ကောက်ယူရင်းမိသားစုထမင်းစားဖို့ပြင်ဆင်နေကြတာပါနန်းဘက်ကကြေးရွာကတပ်စခန်းကိုသိမ်းယူဖို့ KIA ကချင်လွတ်မြောက်ရေးတပ်နဲ့စစ်ကောင်စီအကြားတလားကြော်ကြတိုက်ပွဲဖြစ်ပွားခဲ့ပြီးဇန်နဝါရီလနှောင်းပိုင်းမှာသိမ်းယူနိုင်ခဲ့တာပါဒီတိုက်ပွဲတွေကြောင့်နမ်မေနဲ့သူ့မိသားစုဟာအသစ်ဆောက်ထားတဲ့သူတို့အိမ်ကလေးကိုဆုံခွာပြေးခဲ့ရတယ်လို့အခုလိုပြောပါတယ
်ဒီလိုလေရင်လေရင်တန်နေကြနေတော့နေ့တိုင်းညတိုင်းရွာတော့ပြက်စီးကုန်ပြီလို့စိတ်ထဲမှာတော့ခံစားရတယ်ရွာတွေကတော့တကယ်ပြက်စီးကုန်ပြီလို့တကယ်ရွာထဲဝင်လာတော့လည်းတကယ်ဒီရက်ွက်တက်မှာဆိုရင်ဟိုဘက်ရွာမှာဆိုရင်တကယ်အကုန်လုံးကိုပြက်စီးကုန်လာပဲလာချီလဲတကယ်ဝန်းနေစရာဒီအားကိုဝန်းနေတယ်ဒီအိမ်ဆိုရင်လဲမနေရသေးဘူးရှင်ဒီအိမ်ကမနေရသေးဘူးလုတ်ရလုတ်ပြီးမှမနေရသေးဘူးအဲ့ဒါထိခိုက်သွားတာပေါ့နော်နောက်ပြီးတော့ကျမတို့နံပါတ်ကတည်းရက်ွက်တက်ရက်ွက်တက်အများဆုံးတအိမ်မှနေလို့မရတဲ့အထီးကိုဖြစ်တယ
်လာရှိုးမှုဆယ်ပြည်တော်စုလမ်းမပေါ်ကနံပါတ်ကကြေးပါကို KIA ကတင်ပြီးတဲ့နောက်ပြန်လာကြတဲ့ဒေသခံတွေအနေနဲ့အခက်အခဲမျိုးစုံကိုရင်ဆိုင်နေရပါတယ်အစားအသောက်ဂုံစိမ်းနှုံကြီးမြင့်တာကအစအလုတ်ကန်ရှားပါမှုကိုလည်းရင်ဆိုင်နေရတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ
်ဒါကိုခံစားရပါတယ်ဒုက္ခတွေများလို့ဒီလိုမျိုးဖြစ်နေမှလည်းလုံးဝမစင်စားခဲ့ပါဘူးကျမတို့လည်းတနိုင်တစ်ပိုင်လေးဆန်လေးစီလေးပါတော့ထားခဲ့တဲ့အားတွေအိမ်ရောက်တော့စားရအောင်ဆိုထားခဲ့တာလေအပြန်ကြတော့တစ်ခູ່မှမကြံပါဘူးဆရာအကုန်လုံးများဖောက်ယူသွားကြပါလေအိမ်လည်းသုံးပါလောက်ဖောက်ပါလေနေသူနဲ့သူမဆုံးသွားပြီကားပေါ်မှာတို့အဲ့လိုမျိုးလာပြောပါတယ်နေသူကတော့ကားပေါ်မှာခုထိအလောင်းမထုတ်သေးဘူးတဲ့အနံ့တော်ထွက်နေပြီတဲ့အဲ့လိုကလူချုံကလာပြောတာဟိုသူမလေးတယောက်ကတော့ဟိုးနမွေးဆိုတဲ့ရေစင်မှာနှစ်ရက်လောက်နေမှဆုံးသွားတယ်တဲ့နောက်လက်ထိတဲ့တယောက်ကျတော့သူတို့ကဟိုအတီးမဆေးရုံပို့လိုက်တယ်လို့တော့လာပြောတယ
်2021ခုနှစ်ဆေးရနာတိမ်မှုနောက်ပိုင်းပြိပခတွေကြောင့်လူထောင်နဲ့ချီအသက်ခံခဲ့ရပြီးလူနှစ်တန်းလောက်ဟာနေရဆုံခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့အော်တိုဘာ29စစ်စင်ရေးစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းကနယ်မြေအမြောက်အများကိုစစ်ကောင်စီအနေနဲ့လက်လွတ်ခဲ့ရတယ်လို့တရုတ်နိုင်ငံနဲ့နယ်စပ်ကုံတွယ်ရေးလည်းရပ်ဆိုင်ခဲ့ရပါတယ်။ဒီစစ်စင်ရေးကြောင့် နိုင်ငံတော်ဝန်ဆက်အနာသိမှုကိုစန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအနေနဲ့အားတက်ပြီးစစ်ကောင်စီကိုတိုက်ခိုက်မှုတွေလည်းတိုးလာခဲ့ပါတယ်။အခုလိုအခြေအနေတွေကြားမြန်မာနိုင်ငံအတွင်းကလူငယ်အမျိုးသမီးအမျိုးသားတွေမဖြစ်မနေစစ်မှုထမ်းဖို့ပြည်သူ့စစ်မှုထမ်းဥပဒေကိုလည်းစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့မှာအသက်ဝင်တယ်လို့ပြဋ္ဌာန်းခဲ့ပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အကျဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့တင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကတဲ့တင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
် VOA ရုပ်သံကနေအင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုနဲ့ဆိုရင်လိုက်ထုတ်မီတာ3စက49နဲ့လိုက်လက်မီတာ190အပြင် VOA ရဲ့ YouTube နဲ့ Facebook ဆောင်မြက်တာတွေကလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခုတော့အပတ်စဉ်အစီအစဉ်တွေကိုသတင်းတော့ပတ်စုနဲ့စတင်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီစတင်အကောင့်တွေပေါ်နေတဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုဝေဖန်မှုတွေမျိုးမျိုးရှိနေသလိုပြည်တွင်းမှာရှိတဲ့လူငယ်လူရွယ်တွေကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ရန်ကုန်ကသတင်းတော်မတ်စုကိုကိုသားညူဦးတင်ပြထားပါတယ
်။စစ်တပ်အာဏာသိမ်းကာလ၃နှစ်ကျော်လာခြင်းမှာပဲမြန်မာစစ်ကောင်စီဟာပြည်သူ့စစ်မှုထမ်းဥပဒေကိုစတင်ပြီးတော့တက်သွင်းလိုက်ပါတယ်။ဒီဥပဒေကို2010ခုနှစ်ကလေးကပြဋ္ဌာန်းခဲ့တာဖြစ်ပြီးတော့အခု2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အာဏာတည်စေရမယ်ဆိုပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။အရွယ်ရောက်ပြီးတဲ့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားအမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေ28နှစ်အရွယ်ရှိသူတွေစစ်မှုထမ်းရမှာဖြစ်ပါတယ်။ဆရာဝန်အင်ဂျင်နီယာနဲ့စက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဖြစ်ခဲ့မယ်ဆိုရင်တော့အသက်18နှစ်ကနေ45နှစ်အရွယ်အမျိုးသားအသက်18နှစ်ကနေ35နှစ်အရွယ်အမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဒီဥပဒေမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီဥပဒေနဲ့အကျုံးဝင်တဲ့အမျိုးသားအမျိုးသမီးအရေအတွက်73သန်းနီးပါးရှိတယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာထားပါတယ်လူငယ်ပညာတတ်တွေကလည်းနိုင်ငံတော်ကာကွယ်ရေးအတွက်လေးပီးပြီးတော့စုဆောင်းသွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်နိုင်ငံရဲ့2019ခုနှစ်ဂျာပြတကောင်စင်းရဲ့ရခုပြခန်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေမှာအကျုံးဝင်တဲ့အကျုံးဝင်နိုင်တဲ့လူဦးရေအကျုံးဝင်နိုင်တဲ့လူဦးရေဆိုတာကကျွန်တော်ဒါအမျိုးသား 6.3 သန်းအမျိုးသမီး 9.8 သန်းစုစုပေါင်း 13 သန်းနေပါရှိပါတယ်အဲ့တော့အဲ့73သန်းလုံးကိုကျွန်တော်ကတရားရင်နဲ့ထဲစစ်မှုထမ်းဆောင်ခြင်းမလားမဟုတ်ပါဘူးအကျုံးဝင်တာပဲရှိပါတယ်ကျွန်တော်တို့အနေနဲ့ဒီစစ်မှုထမ်းဆောင်နေတယ်ဆိုတဲ့အထက်မှာဒီစစ်မှုထမ်းဆောင်တဲ့အထက်မှာနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်နိုင်တဲ့သူ့ရဲ့ဒီပြည်သူ့စစ်မှုထမ်းဥပဒေတော်မှာပါပြီးသားဖြစ်ပါတယ်သူ့ရဲ့အဆင့်အလိုက်သူ့ရဲ့အဆင့်အလိုက်စစ်တီတွေနဲ့တူညီတဲ့အခွင့်အရေးစစ်တီတွေနဲ့တူညီတဲ့လေ့ကျင့်ရေးဆောင်ရွက်ပေးရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီပြည်သူစစ်မှုထမ်းစနစ်ကိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့မိမိရဲ့သက်ဆိုင်တဲ့ကျွမ်းကျင်တဲ့ပညာရပ်တွေလိုက်နိုင်ငံတော်ကာကွယ်ရေးတာဝန်မှာထမ်းဆောင်နိုင်ဖို့အခြေခံစစ်ပညာသင်ကြားပြီးဒီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ဒါဆောင်ရွက်သွားမှာဖြစ်ပါတယ
်ပြည်သူစစ်မှုထမ်းဥပဒေကို2010ခုနှစ်နိုဝင်ဘာလ4ရက်နေ့တုန်းကဗိုလ်ချုပ်မှုကြီးသန်းရွှေအမင်းနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပြီးတော့အသက်ပြည့်တဲ့လူငယ်တိုင်းစစ်မှုထမ်းမနေရဥပဒေဖြစ်ပါတယ်တာဝန်နှစ်နှစ်ထမ်းဆောင်ရမှာဖြစ်ပြီးတော့ကျွမ်းကျင်သူဖြစ်ရင်တော့၃နှစ်အထိတာဝန်ထမ်းဆောင်ရမယ်လို့သတ်မှတ်ထားပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေဖြစ်နေရင်တော့စစ်မှုထမ်းကာလဟာ၅နှစ်အထိ၃နှစ်သတ်မှတ်နိုင်တဲ့အကြောင်းလည်းပြောင်းလဲထားပါတယ်။ဂျာကလာမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီရဲ့ခုလိုမျိုးအသက်သွင်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာတရားဝင်မှုမရှိဘူးလို့ပြည်သူတွေကိုလိုက်နာမှုမလိုတဲ့အကြောင်းထုတ်ပြန်ကြေညာပါတယ်။ဒီဥပဒေကိုအသက်သွင်းပြီးတော့ပြည်သူတွေကိုစစ်မှုထမ်းခိုင်းတာဟာစစ်ကောင်စီရဲ့နောက်ထပ်စစ်ရာဇဝတ်မှုတစ်ခုထပ်ပြီးတော့ကျူးလွန်တာဖြစ်တယ်လို့ NUG တမရယုံပြောခွင့်ရသူဥကျော်စောကပြောပါတယ်
။ဒီဟာဥပဒေမဟုတ်တဲ့အတွက်ကြောင့်အာဏာ ဖိကိစားဖို့လိုအပ်ပါတယ်။ဆိုတော့ဤမျိုးစုံနဲ့ပြည်သူတို့တက်တည်ပါတယ်။ကျွန်တော်တို့ဒီအတန်တေးတပိတ်လုပ်ခဲ့တယ်။ဒီနံပေါ်ထွက်စလဲအူညီညီထွက်လိုက်ကြတယ်။အဲ့တော့ဒီမှာဒီဟာကိုကျွန်တော်တို့အနေနဲ့ပြည်သူတို့အနေနဲ့ကအနာမတရားတဲ့အနာကိုဖိစံနဲ့စန့်ကျင်မှုပြုလို့ရတယ်။ကျွန်တော်တို့ NGO အစိုးရမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်တော်လှန်ရေးဖွဲ့စည်းတွေအားဖြင့်ဒီလူငယ်တွေကိုကျွန်တော်ကူညီဖို့ကာဝယ်ပေးဖို့ပါသူတို့ရဲ့လိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့လည်းကျွန်တော်တို့စူးစမ်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်ဆိုတာတော့ကြောက်ကြချင်ပါတယ်ခင်ဗျာဒီဆေးရဆူကျူးလွန်ထားတဲ့ကျူးလွန်နေတဲ့ဆေးရဆူကောင်းနေရဒီဥပဒေဆိုတဲ့ဟာပြဋ္ဌာန်းပြီးလူတွေကိုအတိတ်အမှစစ်ထဲသွင်းပြီးတော့ဒါဒီအသေးခံခိုင်းမဲ့ဟာဒါကဒီဟာတော့ထက်ဆေးရဆူမှုတစ်ခုကိုကျူးလွန်တဲ့ဟာလို့ကျွန်တော်အနေနဲ့ပြောချင်တယ်
ပြည်သူ့စစ်မှုထမ်းဥပဒေစတင်ကျင့်သုံးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ကြေညာချက်ထွက်ပြီးတဲ့နောက်မှာတော့လူငယ်တွေကြားမှာစိုးရိမ်ပူပန်မှုတွေ၊ဝေဖန်မှုတွေတွေ့လာပါတယ်။ရပိုင်အတွက်မှာပဲထိုင်းနိုင်ငံပါဝင်အင်းဒီချင်းနိုင်ငံတွေစီကိုရောက်လာတာ၊တိုင်းသာလနဲ့ကိုင်းနေမျိုးတွေစီကိုရောက်လာသူတွေရှိတယ်ဆိုပြီးတော့ VOE ရဲ့သတင်းရင်းမြစ်တွေကနေဆက်ဒေသအခြေအနေကိုပြောကြပါတယ်။ဥပဒေဝါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီနေတဲ့လူငယ်တူကတော့မဖြစ်မနေစစ်မှုထမ်းရမယ်ဆိုရင်လေတိုင်းသာလနဲ့ကိုင်းဖွဲ့တွေစီကိုပဲတွားရောက်တာဝန်ထမ်းမယ်လို့သူကပြောပါတယ်။
ဒါမှဒီရုပ်သာကြီးကိုသူချိန်ကာလမှဒါကြီးဆုတ်ပြန်ပါကြတော့ဘယ်မှတောင်းစွန့်မတန်းနေကြဘူးအဲ့ဒါဆက်ပြီးတော့ဒီကမှလည်းလက်ခံဒီမှလည်းဆက်ဆိုင်နေမှာမဟုတ်ဘူးကျွန်တော်ညပြောရရင်ညကျွန်တော်ဟဲ့ကျွန်တော်ညမလားကျွန်တော်ညကျွန်တော်ညမှာပဲလေဘာမှဆိုရင်ဒီဟိုဒီတိုင်းကလည်းလက်နဲ့တိုင်းဆိုရှင်တယ်ဒီဆိုကျွန်တော်ညမှာမဟုတ်ပါဘူးအဲ့ဒီမှာတော့ကျွန်တော်မဆန်းနိုင်တာဒါအားလုံးကျွန်တော်ဥကြီးနေတာပါတော့နော်ဒါအောင်တော့ကျွန်တော်ညဒီတစ်ချိန်ချုပ်နေပြီးသွားမယ်ညရအောင်ဆိုရင်ဒီရင်လက်နဲ့တိုင်းဒီရင်ရှိတယ်ကျွန်တော်ညမှာဒီတိုင်း
စစ်ပညာသင်ကြားရေးနဲ့နိုင်ငံတော်ကာကွယ်ရေးအတွက်ဆိုပြီးတော့စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေအသက်သွင်းခဲ့တယ်လို့ဒီဥပဒေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့အတွက်ပြည်သူစစ်မှုထမ်းစင့်ကော်ရေးဗဟုအဖွဲ့ကိုလည်းဖွဲ့စည်းလိုက်ပါတယ်။အဲ့ဒီထဲမှာတော့အဖွဲ့ဝင်၁၈ဦးပါပြီးတော့စစ်မှုထမ်းစင့်ကော်မှုကိုတကြံရုံးပေးရပြီးလာမယ့်ဧပြီလမှာစတင်မယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းညီညွတ်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေဒါအပြင်နောက်ပိုင်းမှာလည်းအယက်သားကြေးရွာတွေကိုစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်မြန်မာစစ်တပ်ဟာအများပြည်သူကြားမှာယုံကြည်ကူးစားမှုကင်းမဲ့ခံရတဲ့အပြင်မုန်တီးယွန်ရှာမှုတွေပါခံရတာရှိတယ်လို့လေးလာသူတွေကသုံးသပ်ထားကြတာပါဒါကြောင့်လည်းပဲလူငယ်တွေဟာဒီဥပဒေကြောင့်မြန်မာစစ်တပ်ထဲဝင်ရမှာကိုအတော်လေးစိုးရိမ်ဟန်ရှိပါတယ်လူငယ်တွေရဲ့မိဘတွေဖို့လည်းဒီဥပဒေကြောင့်သူတို့ရဲ့သားသမီးတွေအတွက်စိုးရိမ်မကင်းဖြစ်လာတာကိုတွေ့ရပါတယ်တချင်ထဲမှာတော့စစ်တပ်အာဏာသိမ်းခါပြီးနောက်ဆက်တွဲတိုင်းပြည်မတည်မငြိမ်ဖြစ်အဖက်ဖက်မှာချွတ်ချုံကြနေချိန်မှာပြည်ပကိုထွက်ပြီးတော့အလုလုကင်ဖို့ပညာရှာဖို့လူငယ်လူရွယ်အများစုကပြင်ဆင်နေကြတာပါဒီလိုမျိုးပြင်ဆင်နေချိန်မှာပဲအခုလိုစစ်မှုထမ်းဥပဒေစတင်ကျင့်သုံးလာတော့မယ်ဆိုတဲ့အခြေအနေကြောင့်ပြည်ပထွက်ခွာခွင့်တွေကန့်သက်ခါမှာကိုလည်းလူငယ်တွေရောသူတို့ရဲ့မိဘတွေကပါစိုးရိမ်နေကြပါတယ်လေလာသုံးသက်သူတွေကတော့နိုင်ငံအဟွားမှာစီးပိပခါတွေကြောင့်စစ်ကောင်စီအရေးနှိမ့်လာသလိုတစ်ဖက်မှာအင်အားရုပ်လျှော့မှုတွေကိုဖြစ်တင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့အခုဒီဥပဒေကိုအသက်သွင်းလာတာဖြစ်တယ်လို့ဝေဖန်ပြောဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပ
ါအခုတော့စီးပွားရေးပဲလက်ကြအောင်ပါတိုက်ပွဲတွေကြောင့်မြန်မာနိုင်ငံတွင်းကအတိတ်တခါရောက်ကြတဲ့သူတွေကိုကူညီနိုင်ရေးအတွက်ထိုင်းစွာဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာလမ်းကြောင်းဖွင့်နေနိုင်မှုကြိုးပမ်းနေပါတယ်စစ်ဘေးရှောင်နေကြတဲ့သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကမရှိမဖြစ်လိုအပ်နေတာပါဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကအခုလိုတင်ပြထားပါတယ်
freelance volunteer မြန်မာအနေနဲ့အဲ green new ကျင်းမှာလည်းအခြေဆိုင်လှုပ်ရှားနေတဲ့အဖွဲ့ဖြစ်တယ်ဆိုတော့အဲကျမတို့အနေနဲ့ဒီ green new မှာရှိတဲ့စစ်ဆောင်တွေစီကိုအမြဲတမ်းထောက်ပံ့ပေးနိုင်ဖို့ပေါ့နော်ဒီကျင်းမှာရှိနေတဲ့ process ဖြစ်တယ်စစ်ဆောင်တွေတော့ let alone မှာကျမတို့ဒီဌာနရေးခါအပိုင်းနေပြီးတော့မှအဘူကအပိုင်းနေရောပြီးတော့မှဒီကလင်းငယ်တွေအတွက်အဟာရတိုက်ကျွေးတာတွေပေါ့နော်အဲ့ဒီပြုလုပ်တယ်ပြီးတော့ဒီနေရာကြီးလည်းရောက်တော့မယ်ဆိုပြီးတော့ဒီတော်လေးရှာပါတယ်ပေါ့နော်ဒီမှာယူစားပါတဲ့စစ်ဆောင်စခန်းတွေအတွက်ကိုရေဖြန့်ဝေမှုအစီအစဉ်တွေပြုလုပ်နေဆိုတော့တော့နေတယ်နောက်တစ်ခုကစာတင်ကျောင်းတွေမှာလည်းဘုတ်ချင်းတွေလောက်ပြီးနေတယ်ပေါ့ဟုတ်ကလေးငယ်တွေအတွက်ပေါ့
ကရင်ဒီဒေသတဝန်စစ်ဆောင်ရသူတွေကိုမြေပြင်မှာလက်တွေ့ကူညီပေးနေတဲ့အကြောင်း freelance volunteer မြန်မာကမလင်းလင်းက VOA ကိုပြောပြခဲ့တာပါသူတို့ကူညီပေးနေတဲ့စစ်တမ်းတဲ့ဒေသတွေကလည်းသူမကအခုလိုပြောပါတယ်
အများကြီးတော့ခမှန်လို့မရဘူးပေါ့နော်ဒါပေမဲ့ကျမတို့ဧရိယာတော်တော်များများတော့ဖြစ်ကြပေါ့နော်အဲလောက်ကဒီမော့ဆူဖူဆူ Biroma Kipo, Petusura, the Nilon Nido, Nero Sang Solution, you know, Town Chilado Shin Mission.
Sit and the Yamaning and Dringa, Luru Tango, Ludajan Sana Tautamo, Kunide Pipo Naye Dwe, Tai Soya Beka, Juba Nijang, Tining and Jai Winchi, Pram Pri, Behida, Nukaraga, Josu Tabare. ထိုင်းနိုင်ငံကဥဆောင်စီစဉ်နေတဲ့ဒီစီစဉ်ကိုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေကထောက်ခံထားတာပါ။ဒါပေမဲ့ထိုင်းနိုင်ငံကစီစဉ်နေတဲ့အကူအညီပေးရေးလမ်းကြောင်းဟာလည်းမြန်မာနိုင်ငံတွင်းကအကူအညီလိုအပ်သူအနည်းငယ်ထံကိုသာရောက်ရှိနိုင်မှာဖြစ်ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းအိုးအိမ်စွတ်ထွက်ပြေးရသူကနေ့တည်းမှာ 6,000 လောက်ထိရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းနေဆက်ကိတ်ကိုအကူအညီပေးရေးအဓိကအသုံးပြုပြီးပစ္စည်းတွေတိုးလျှောက်မြန်မာချက်ချင်းရဲ့အဖွဲ့ကိုလွှဲပြောင်းပေးဖို့ထိုင်းဘက်ကရည်ရွယ်ထားတာပါ။အဲဒီကနေတဆင့်မြန်မာဘက်ကလူရည်နှစ်တောင်းလောက်ရှိတဲ့မြို့နယ်၃ခုကိုဖြန့်ဝေဖို့ဖြစ်ပါတယ်။အထူးသဖြင့်အကူအညီဖြန့်ဝေရေးအပါအဝင်လုပ်ငန်းစဉ်ကိုအာဆီယံလူသားချင်းစာနာထောက်ထားမှုစင်တာကကြီးကြပ်မယ်လို့တော့ပြောထားပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးပရမ်ပရီဘဟီတာနုကာရာကတော့
လာခိဝ
ါလူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စတွေကလူမှုနဲ့ဓာတ်ရိုက်ပတ်သက်ဆက်နွယ်နေတာဖြစ်တာကြောင့်ဒါဟာနိုင်ငံရေးကိစ္စမဟုတ်ကြောင်းဒါကြောင့်လည်းအာဆီယံကတွန်းအားပေးနေပြီးထိုင်းနိုင်ငံကလက်ရှိဆောင်ရွက်နေတဲ့အစီအစဉ်ကိုဘက်ပေါင်းစုံကသဘောတူကြဖို့နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားတာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနယ်စပ်ဖက်ချံတစ်လျှောက်မှာစစ်ကောင်စီစန့်ကျင်ရေးတိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းထိခိုက်ပြီးကုန်စီစီးဆင်းမှုအခက်အခဲဖြစ်နေတယ်လို့ကုန်သွယ်မှုပမာဏလည်းလျော့ချနေတာပါစစ်ရှောင်းတွေကိုကူညီထောက်ပံ့ရေးမှာကုန်သွယ်ရေးပေါ်မှာလည်းမူတည်တယ်လို့မတ်လင်းလင်းက VOA ကိုပြောပါတယ
် Post solution တော့ဝယ်ရတာတော့အဆင်ပြေပါတယ်ဒါပေမဲ့ဒီတိုက်ပွဲအချိန်ကြီးကြောက်ကုန်လန်းချောင်းတွေပိတ်ဆို့တယ်ဆိုတော့အချိန်ကြီးမျိုးဆိုလို့ရှိရင်ဈေးခုန်တက်သွားတဲ့အချိန်ကြီးတွကြုံရတယ်အဲတခါတလေမှဆိုလို့ရှိရင်တော့ဝယ်ချင်တဲ့ပစ္စည်းပေါ့နော်တွားပြီးတော့မှပေးချင်တဲ့ပစ္စည်းရှာဝယ်လို့မရဘူးအထူးသဖြင့်ဒီကျောက်တော့ကရီယာဒီစတေရှင်နရီပိုင်းနေဆိုလို့ရှိရင်တော့နည်းနည်းလေးခက်ခဲတယ်ဒီဖက်ကိုရောက်ရင်လည်းဈေးကြီးတယ်ဆိုတော့အချိန်ကြီးလည်းရှိပါတယ်အဲတခုပါပဲဟုတ်
စစ်ဆောင်တွေကိုကူညီထောက်ပံ့ရေးမှာလဲကုန်စည်နှုန်းကြီးမြင့်မှုကုန်စည်ရှားပေါမှုကအခက်အခဲတစ်ခုဖြစ်ကြောင်းလဲသူမကပြောပါတယ်အဓိကသိထားတဲ့အချက်ကတော့ဆက်သုံးစည်စည်နှုန်းကြီးမြင့်မှုလို့လဲထောက်ပြပါတယ်
တက်စီဒီဇယ်အရင်တုန်းကဆိုလို့ရှိရင်ဒီမှာတော့ကျမတို့ကတလီတာကို3,000-3,500နဲ့ရတယ်ပေါ့နော်ကျမတို့နေတဲ့ဖက်ချမ်းမှာအခုမဟုတ်ဒီတစ်လေးလုံးနောက်ပိုင်းမှာကျမတို့ကုန်စည်နှုန်းကဒီမှာတလီတာ1,000-1,200ထိဝယ်ရတယ်ပေါ့နော်ဆိုတော့အခုကတော့နည်းနည်းလေးပြန်ကျလာပြီအခုမှတော့တလီတာကို4,500-5,000ဝန်းကျင်လဲတော့ပြန်ဝယ်ရတယ်ပေါ့ဆိုတော့ဒီအထူးသဖြင့်ဒီ73စီဒီမှာကျွန်တော်တို့ dread transportation ကလည်းအရင်အရေးကြီးတဲ့အခါမှာဒါတော့ဥပမာအနေနဲ့ပေါ့ကျန်တဲ့ကုန်6ကုန်စင်းနေပြီးတော့မှဒီဆန်နေဆိုလို့ရှင်လည်းဒီအရင်တက်သွားတယ်လေမြင်ရတယ်အခုတော့နည်းနည်းလေးတော့ပြန်ကျလာပြီပေါ့ဟုတ
်တိုက်ပွဲတွေကြောင့်အသက်မွေးဝမ်းကြောင်းအလုပ်တွေဆွန့်လွတ်ဘေးလွရာတိတ်ဆောင်ကြရသူတွေဟာအခုအညစ်အထောက်ပံ့တွေကိုမှီခိုနေရတယ်လို့ပဲသူတို့ကိုယ်တိုင်လည်းဒေတာရင်းမှာရသမျှအလုပ်အကိုင်ဝင်ရောက်လုပ်ကိုင်နေကြတာတွေလည်းရှိကြောင်းအခုအညစ်ပြင်းရင်ဆောင်ရွက်နေတဲ့ freelance volunteer မြန်မာကမလင်းလင်းက VOE ကိုပြောပါတယ်ရှင
်ဆစ်ဆောင်တွေရဲ့ဒီကူညီနေတဲ့အဖွဲ့အစည်းကိုမိခိုနေရတယ်ဆိုတာကတော့50လို့တော့ထင်တယ်ပေါ့နော်သူတို့လည်းရက်တည်နေရလဲ50ရခိုင်နှုန်းလို့ထင်တယ်ဘာလို့လဲဆိုအခုစစ်ဆောင်ရင်းနဲ့သူတို့မှာဝင်ငွေရရှိဖို့ရအတွက်ကြုံရလုံနေကြရတဲ့စစ်ဆောင်တွေလည်းအများကြီးရှိတယ်သူတို့တခါမှမလုပ်ဖူးတဲ့အရာတွေဥမာဈေးရောင်းတာတွေပဲလားပြီးတော့မှခြံလိုက်တာတွေပဲလားပေါ့နော်အရင်တော့တခါမှမလုပ်ဖူးတဲ့အလုပ်တွေကိုကြိုးစားပြီးလုပ်တယ်ဆိုတော့ဒီစစ်ဆောင်တွေရဲ့အတန်တွေလည်းအများကြီးပြန်ကြရတယ်ပေါ့ဆိုတော့ကျမတို့လည်းသူတို့ကတော့ဟိုအားကိုးတယ်ဒါပေမဲ့သူတို့ကလည်းသူတို့လည်းဟိုရုံကန့်နေကြရတယ်ဆိုတော့ဟာလည်းတွေ့တယ်ပေါ့ဟုတ်
မတ်တေးထားရဲ့စီးပွားရေးစီစဉ်ဖြစ်ပါတယ် VOA American တိုင်းရဲ့မနက်ခင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါ VOA မနေ့ကထုတ်လင်းချက်တွေကို Facebook နဲ့ YouTube လူမှုကွန်ရက်တွေပေါ်မှာလည်းတိုက်ရိုက်ကြည့်ရှုလို့ရပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီအစိုးရစနစ်ပြန်ထောက်ကအောင်တတ်နိုင်တဲ့နည်းနဲ့ရမွေးရှာပန့်ပိုးနေကြသူတွေထဲကအမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas ပြည်မှာနေထိုင်တဲ့မြန်မာຫນွယ်ဘွားတွေဘလို့ရမွေးရှာကြတယ်လဲဆိုတော့မဆုမြဘုံကလူမှုရှုခင်းမှာမင်းများတင်ပြထားပါတယ်
မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၃နှစ်ကျော်ရှိနေပြီမြဲဒီမိုကရေစီအစိုးရအုပ်ချုပ်တဲ့နေ့တနေ့ပြန်ရောက်ရမယ်လို့အခိုင်အမာယုံကြည်သူတွေအများအပြားရှိနေကြပါတယ်။ဒါကြောင့်လဲဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုလူအားငွေအားနဲ့ဒီတက်နိုင်တဲ့ဘက်ကနေပံ့ပိုးကူညီနေသူတွေကဘာတော်အားမှာရှိနေကြတာပါ။ American ပြည်ထောင်စု Dallas မြို့ကဒီမြန်မာຫນွယ်ဘွားတွေဆိုရင်လည်းကိုယ့်ပြည်သူကိုကူညီရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ရမွန်ဝေရှာဈေးရောင်းပွဲတွေကိုလုပ်နေပါတယ်။မြန်မာအစားအသောက်တွေကိုမြန်မာလူမှုအတိုင်းဝိုင်းနဲ့မဟုတ်ဘဲနဲ့နိုင်ငံသားတွေကိုရောင်းချတဲ့ပထမဆုံးဈေးရောင်းပွဲကို February လဆန်းလုံးကလုပ်ခဲ့ပါတယ်။ဒါကြောင့်ဒီဈေးရောင်းပွဲကိုစီစဉ်သူတယောက်ဖြစ်တဲ့မတ်ကျော်ကျော်ကိုဆက်သွယ်ပြီးတော့ဒီရမွန်ဝေရှာဈေးရောင်းပွဲအကြောင်းကိုမေးမြန်းထားပါတယ်
။ကျွန်တော်အနေနဲ့ဒါပထမဆုံးလုပ်တဲ့ပွဲပေါ့နော်။ပထမဆုံးဆိုတာကဟို The Miss Community အပြင်မှာပေါ့နော်။ဟိုပထမဆုံးရမွန်ဝေရှာရဲ့ပွဲဆိုတဲ့ခါကျတော့ကျွန်တော်တို့လုပ်ခဲ့တဲ့ပွဲအနေနဲ့ကတော့အောင်မြင်တဲ့ပွဲလို့ပြောရမှာပါ။ဘာဖြစ်လို့လဲဆိုတော့ဟိုဗမာစာစာကိုကျွန်တော်တို့လူပြအောင်လုပ်နိုင်ခဲ့တယ်။ဗမာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုဗမာမဟုတ်တဲ့နိုင်ငံခြားသားတွေနော်ဟိုဒီမှာရှိနေတဲ့တကယ်ဟို diverse ဖြစ်တဲ့ community ကိုပြအောင်ဆိုပြီးတော့ကျွန်တော်တို့ပြောပြနိုင်ခဲ့တယ်ပေါ့နော်ဆိုတော့ပွဲအနေနဲ့ပြောရမယ်ဆိုရင်အောင်မြင်တဲ့ပွဲလို့ပြောလို့ရပါတယ
်ဆိုတော့ဒီဈေးရောင်းပွဲကဒီတရုတ်နှစ်တကူအထိမ်းအမှတ်နဲ့ဒီထိုင်းတို့ဗီယက်နမ်တို့ပေါ့နော်စားတဲ့ဒီအရှေ့တောင်နိုင်ငံအာရှနိုင်ငံတွေကစုပေါင်းပြီးလုပ်ကြတဲ့ဈေးရောင်းပွဲပေါ့လေဆိုတော့ဒါပေမဲ့အမားတို့ဆူဆူကဆောကပြောခဲ့တယ်လို့ပဲအမားတို့ကလည်းရမွန်ဝေရှာဖို့ရည်ရွယ်ချက်နဲ့ဒီမြန်မာစားတောက်တွေကိုရောင်းချခဲ့လို့နားလည်ပါတယ်ဆိုတော့ဟိုဘလိုမျိုးပေါ့နော်ဒီလာစားကြတဲ့နိုင်ငံသားသားပမာမြန်မာလူမျိုးမဟုတ်တဲ့နိုင်ငံသားသားတွေကိုဒီမြန်မာစားတောက်တွေမိတ်ဆက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဟာတွေဘလိုမျိုးအသိအောင်လို့ပြောပြနိုင်ခဲ့တယ်ဘလိုမျိုးသိအောင်လုပ်ခဲ့လဲဆိုတာလည်းရှင်းပြပါပါရှင
်ကျွန်တော်တို့အဲ့မှာဘန်နာတစ်ခုရှိရပေါ့နော် Fan Raising for Myanmar ဆိုပြီးတော့မှရေးထားတဲ့အတွက်ကြောင့်မို့သူတို့ကတချို့ကလည်းလာနေရပေါ့နော်မြန်မာလာဘာနောက်ဆိုင်မှာကျတော့ကျမတို့ Burmese food လို့ရေးထားတာကိုဆိုတဲ့ခါကျတော့မြန်မာလာ Burmese လာဘာလဲပေါ့ဆိုတော့အဲ့ရနေစပြီးတော့ဆိုတော့မီးတာပေါ့နော်ဘာအတွက်ရန်မူရှာတာလဲဘာကြောင့်လဲဆိုတော့ကျမတို့ရှင်းကြတယ်အခုလက်ရှိမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတယ်လူတွေကမတရားညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတယ်အဲ့တော့ဟိုစစ်ပွဲတွေလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့လူတွေကချောင်းတိမ်းနေရတယ်လူတွေလည်းရှိတယ်အဲ့လူတွေကိုကျမတို့အကူအညီဖို့ထောက်ပံ့ဖို့အတွက်ဒီရမုံငွေရှာတဲ့ပွဲကိုလုပ်တာပါပေါ့နော်အချို့ကြတော့လေတာဘူးနာဝတွေရှိရဲ့ရှိတဲ့ခါကြတော့အလိုမြေးတယ်တော်တော်လေးကိုစိတ်ဝင်စားမြေးတယ်ပေါ့နော်သိဝင်စားမိတယ်အခုတော့လက်ရှိဘလို့အခြေအနေရှိလဲလူရဘလောက်ထိခံစားနေရလဲဘလောက်ထိဒုက္ခတွေရောက်နေကြလဲဆိုတော့ဒီအခုဒီမှာရောင်းလို့ရတဲ့ငွေတွေကအကုန်လုံးမပြောင်းပို့မှလာကျွန်တော်တို့ကလည်းဟုတ်ပါတယ်အကုန်လုံးပြီးတော့ကျွန်တော်တို့ဒီလုပ်နေတဲ့လူတွေအကုန်လုံးက volunteer တွေပေါ့နော်ဟိုကိုအချို့ဆိုလို့ရှိရင်မာ Friday ကျွန်တော်က3ရက်လောက်တာဟို Friday Saturday Sunday ဆို Friday မှာခွင်ရတယ်ခွင်ပြီးတော့အလိုလာပြီးတော့ဝိုင်းကူကြရပေါ့နော်အဲ့တော့သူတို့ကတော်တော်လေးအံ့ဩတယ်ဘာဆိုကျမတို့ကတကယ်ကိုအဲ့လို volunteer လုပ်ပြီးတော့မှအရန်ဟိုအင်အား site ထုတ်ပြီးရခါကြတော့ပေါ့နော်ကိုကမာဒီတို့ကိုကိုဒီလိုရမုံငွေရှာနေတဲ့အတွက်ကြောင့်မို့လို့သူတို့ကအံ့ဩရဲ့အချို့ရလည်းအလူကြီးထဲ့သွားတယ်အချို့တွေကလည်းဗမာအစားဆောင်မစားဘူးအစာကြီးမယ်ပေါ့နော်အစာကြီးမယ်ဆိုပြီးဝယ်တယ်ဥပမာပေါ့နော်ဟိုပြီးတော့30ဘိုးလောက်ဝယ်ရင်ကျမတို့40 50အဲ့လိုပြီးွားတာရှိရဲ့ဟို30ပဲကြားပါလားမဟုတ်ဘူးငါတို့ကဒီလိုဒီရမုံငွေရှာတာပေါ့နော်အရန်သဘောကျတယ်အဲ့ဒီအတွက်ဆောင်မျိုးလှူတာပါအဲ့လိုမျိုးပြောပြီးတော့လှူပါတဲ့လူတွေလည်းရှိရဲ့ပေါ့နော်ဆိုတော့ပွင့်နေလေကတော့ကျမတို့ကတော့အောင်းမြင်ပါတယ်တော်တော်လေးကို
ဒီမြန်မာအရေးနဲ့ပတ်သက်လို့ပေါ့နော်ဒီမြန်မာနိုင်ငံမှာဘာတွေဖြစ်နေရဲဆိုတာကိုဟိုသိအောင်လုပ်နေကြတဲ့မြန်မာတွေအများကြီးပဲပေါ့လေနိုင်ငံတကာမှာလည်းရှိနေတယ်ဆိုတော့အခုလိုမျိုးဒီမြန်မာအစားအသောက်နဲ့ဟိုမိတ်ဆက်ပြီးတော့သိအောင်လုပ်တာကပို့ပြီးတော့ထိရောက်တယ်လို့ရောထင်လားရှင့်
ကျွန်တော်တို့ကတော့ညီမျိုးစုံနဲ့調査တာပေါ့နော်ညီမျိုးစုံနဲ့調査ရဲဆိုတော့ဟိုရမုံဝေရှားတာကိုလည်းကျွန်တော်ညီမျိုးစုံနဲ့ရှားပါတယ်အာလက်မှုပညာပစ္စည်းလက်မှုအမှုပညာပစ္စည်းတွေလောက်တဲ့တဲ့လိုကကူညီပြီးလုပ်ပြီးတော့ရှောင်းနေကျွန်တော်တို့ကံစမ်းမဲ့လက်မှတ်ကြီးရောင်းနေခင်းကြီးဆက်ရောင်းနေအဲ့လိုပေါ့ညီမျိုးစုံနဲ့လုပ်နေကြတာမှာကျွန်တော်တို့ကဘာကြောင့်ဒီလိုအစားအသောက်နဲ့ဟိုလုပ်ဖြစ်လဲဆိုတော့ဒီဆောင်မြင်ပတ်ကြတော့ဒီမှာအေးတဲ့အခါကျတော့ဟိုကျင်းမောက်ပွဲတွေတိတ်မလုပ်ချစ်ဘူးပေါ့နော်ကျမတို့ဈေးရောင်းပွဲပါညာဆိုလို့ရှိရင်အင်ဒိုလောက်ပဲလုပ်ဖြစ်တယ်ဆိုတော့အဲ့လိုအဲ့ချိန်မှာသူတို့ဒီ Chinese New Year Trade ဒီ Asian Community ကဒီလိုပွဲရှိနေဆိုပြီးတော့စဉ်းစားလိုက်တော့ပွဲရတယ်သူတို့ပွဲရတယ်အစားအသောက်ပွဲကိုအစားအသောက်ပွဲဆိုကဲအဲ့တော့အစားအသောက်ချက်ရောင်းနေကြလည်းဖြစ်တယ်ဆိုတဲ့အတွက်ကြောင့်ဒီမှာစမ်းကြည့်နေပေါ့နော်ဆိုတော့နေရာတစ်ခုငါပြီးတော့စမ်းကြည့်နေစမ်းကြည့်ပြီးတော့မှအဲ့ထဲကနေမှဟိုထိုးပေါက်ကြည့်မယ်ပေါ့ထိုးပေါက်ကြည့်လို့အဆင်ပြေတယ်ဆိုလို့ရှိရင်ဆက်လုပ်ကြမယ်ပေါ့အဲ့လိုမျိုးနဲ့စဉ်းစားပြီးတော့ဟိုကြိုးစားခဲ့တဲ့အခါမှာအခုရခဲ့တဲ့ရလက်အရာရဲ့အခုအချိန်ညရဲ့ဆိုလို့ရှိရင်ကျမတို့ပေးချင်တဲ့ message ကိုအခြားပေါ့နော်ဘာမှမဟုတ်တဲ့ community လေးကိုရောက်အောင်လို့ပေးနိုင်ခဲ့တယ်လို့ကျမတို့ထင်ပါတယ
်ဆိုတော့ဒီမြန်မာနိုင်ငံမှာလည်းဒီစစ်တပ်ကအာဏာသိမ်းထားတာအခုဆိုရင်အာတော့နှစ်ကျော်ပြီပေါ့လေဒါပေမဲ့အမားတို့လိုမျိုးဒီမြန်မာနိုင်ငံဒီမိုကရေစီအစိုးရပြန်အုပ်ချုပ်တာမြင်နေတဲ့မြန်မာတွေဟိုဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဒီတက်နိုင်ဘက်ကတက်ဘက်ကနေပြီးခုလိုမျိုးရမုံငွေတွေရှာပြီးတော့လဲအကူညီနေပါတယ်ဆိုတော့ဒီ3နှစ်ကျော်လာချိန်မှာကူညီတဲ့သူတွေဘက်ကစေတနာထက်သန်မှုရောဘယ်လိုမျိုးပြောနိုင်လဲအာရော့သွားသလားဒါမှမဟုတ်ပို့ပြီးတော့မှကူညီတာမျိုးတွေ့ရလားရှင
်အာရော့သွားတယ်ဆိုတာတော့မရှိဘူးဒါပေမဲ့ဟိုလူတွေကတင်တော့ပြန်မနေပေါ်တော့ဥမာဈေးရောင်းနေဆိုလို့ရှင်လဲဝယ်ကြတယ်မဝယ်မဝယ်တယ်အရင်ဝယ်ကြတယ်ဟိုအားပေးကြတယ်ပေါ်တော့ကျမတို့ရောင်းနေရောင်းရတယ်ပတ်စံနေလဲရတယ်ဆိုတော့ဒါပေမဲ့ကျမတို့ကိုယ်၌ကိုယ်ကအဲ့လိုမျိုးဟိုပြောရတာလीအားနာလာတာပေါ်တော့နားလေတယ်သူတို့ကလည်းကိုယ်တယောက်ထဲလည်းမဟုတ်ဘူးဆိုတော့ဒါကြောင့်မလို့ဟိုဒီလိုမျိုးအခြားဗမာမဟုတ်တဲ့ဟိုအခြားလူမျိုးတွေစီကပတ်စံဝင်ငါတို့ရအောင်ရှာမယ်ဆိုပြီးတော့မှကျမတို့စဉ်းစားကြတာ
ဟုတ်ဆိုတော့အခုလိုမျိုးပေါ့နော်ဒီအမားတို့အနေနဲ့ဒီမြန်မာနိုင်ငံအပြောင်းလဲဖြစ်အောင်လို့ငွေအားလူအားစိတ်အားနဲ့ပေါ့နော်ကူညီနေတာတွေကတကယ်ပဲဒီလိုအပ်တဲ့နေရာတွေစီကိုရောက်တယ်တကယ်ပဲထိရောက်မှုရှိတယ်လို့ရောဘယ်လိုမျိုးပြောနိုင်မလဲရှက
်စကလေးရပေါ့နော်ဒီကျမတို့ရှာတဲ့ရမုံငွေဟာဗမာပြည်အတွက်ဟိုတပြားမချင်ရောက်ရမယ်တကယ်လိုအပ်တဲ့မြေပြင်ကိုဓာတ်ရိုက်ရောက်ရမယ်စီစဉ်ရမယ်ဆိုရင်ရည်ရွယ်ချက်နဲ့လုပ်ခဲ့တာဆိုတော့ကျွန်တော်တို့ပို့တဲ့အခါမှာလည်းတကယ်မြင်ပြီးကြည့်ရအောင်ကျွန်တော်တို့ပို့တယ်ချီချီရောက်ရောက်လည်းတန်ဖိုးနိုင်တယ်လို့ဟိုကျွန်တော်တို့ယုံကြည်ပါတယ
် Texas ပြည်နယ် Dallas မြို့ကမြန်မာအရေးလုံနေတဲ့ Progressive မြန်မာ Community ဝင်မတ်ကျော်ကျော်ဖြစ်ပါတယ်ရှင်ကမ္ဘာနိုင်ငံဆောင်မှာရှောင်းနေကြတဲ့မြန်မာတွေထဲမှာလည်းမတ်ကျော်ကျော်လိုပဲမြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့ကိုယ်တိုင်ပါဝင်ကူညီမှဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီတက်နိုင်တဲ့ဘက်ကနေကူညီနေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မစုမြတ်မ
ပါ UAC စီစနေကို Radio ရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VUE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/vuebemis ဖြစ်ပါတယ်
VOA American တိုင်းရဲ့မနက်ခင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါ။နောက်ထပ်အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့တက်တက်ရောင်သတင်းလွှာကိုတင်ဆက်ပေးပါမယ်။ American Pop ဆိုတော့ Taylor Swift ရဲ့ကမ္ဘာအောင်မြင်ဆုံးဖျော်ဖြေရေးခီးစဉ်ပတ်တန်းရုပ်ရှင်ကို Disney Plus Online ရုပ်သံလိုင်းမှာပြသတော့မှာပါ။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ဗာလင်ရုပ်ရှင်ပွဲတော်ဖွင့်ပွဲပါတော့ကမ္ဘာနိုင်ငံရေးကိုအလေးထားပြီးပြောသွားပါမယ်။ဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုတက်တက်ရောင်သတင်းလွှာမှာဗိုင်အေးသန္တာကျော်ကတင်ဆက်ပေးထားပါတယ်။
Extraordinary experience of my entire life.
Come on, my American pop star Taylor Swift's Eras Tour ဖြောင်းရည်ခီးစဉ်မှတ်တမ်းရုပ်ရှင်ကိုနောက်လာကစပြီးတော့ Disney Plus ရုပ်သံလိုင်းမှာပြသမှာဖြစ်ပါတယ်။ရုပ်တင်ရုပ်ရှင်မှာတော့မပါတဲ့တခြင်းငါးဘုတ်ကိုပါထည့်သွင်းပေးထားတယ်လို့ Walt Disney Company ကပြောပါတယ်။Taylor Swift the Eras Tour ကို Disney Plus ရုပ်သံလိုင်းမှာမလ15ရက်နေ့ကစပြီးတော့တည်ထောင်ပြသမှာပါ။မနေ့ကရုံတင်ရုပ်ရှင်မှာမပါဝင်မင်းနဲ့အခုအစ်စ်ထည့်ထားပေးမယ့်တခြင်းငါးဘုတ်ထဲမှာတော့ Acoustic Guitar နဲ့ဖျော်ဖြေထားတဲ့ Cardigan ဆိုတဲ့တခြင်းနဲ့ပါဝင်ပါတယ်။သူ့ရဲ့ဖျော်ဖြေခီးစဉ်ကိုမှတ်တမ်းရုပ်ရှင်ရိုက်ကူးထားပြီးတော့ရုံတင်ပြသတော့ရုံတင်ဝင်ငွေဒေါ်လာ262တန်းနီးပါးရရှိခဲ့တာပါ။ဒါဟာဂီတဖျော်ဖြေဝယ်အကြောင်းရုပ်ရှင်ကားသမိုင်းမှာဝင်ငွေအများဆုံးရတဲ့ဇာတ်ကားဖြစ်ပါတယ်။ သူရဲ့ဖြော်ပြရေးခင်းစဉ်ကစင်မီဂီတာဖြော်ပြရေးခင်းစဉ်နေနဲ့လဲကဘာမှာအောင်မြင်ဆုံးဝင်ငွေအများဆုံးရတဲ့ဖြော်ပြရေးခင်းစဉ်ဖြစ်ပါ၏လက်မဲ့အရာဝင်ငွေတွင်ဒေါ်လာတန်1000ကျော်ဝင်ငွေရှိနေပါ၏သူကပထမဆုံးထွက်တဲ့တချင်းတွေကတချင်းတွေကအစားအခုနောက်ဆုံးထွက်တဲ့တချင်းတွေအထိတချင်းမျိုးစုံတည်ဆူတာဖြစ်ပါ၏ဒီဖြော်ပြရေးခင်းစဉ်ကလည်းမပြီးဆုံးသေးပဲနဲ့တလောလေးကပဲဂျပန်နိုင်ငံမှာသွားဆိုခဲ့တာပါTaylor Swift ရဲ့အခုနောက်ဆုံးရထားတဲ့အောင်မြင်မှုအသစ်ကတော့ Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးတေးတပြားဆုထပ်ပြီးရရှိခဲ့လို့သူက Grammy သမိုင်းမှာသူ့ရဲ့အရင်ဘယ်သူမှမရဘူးတဲ့စရုတ်ထအချိန်မြောက်ဖြစ်တဲ့ဒီဆုကိုထပ်ရတာဖြစ်ပါတယ်။သူတယောက်တည်းအခုဆိုရင်အကောင်းဆုံးတေးတပြားဆု၄ခါရရှိထားပါတယ်ရှင်။ဂျာမနီနိုင်ငံမှာကျင်းပတဲ့84ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားမှာတော့နိုင်ငံရေးနဲ့နှူးပညာရောရှက်နေတာတွေ့ခဲ့ရတာပါ။ဖေဖော်ဝါရီ15ရက်နေ့မှာကျင်းပတဲ့ဖွင့်ပွဲမိန့်ခွန်းမှာပွဲတော်ဖြစ်မြောက်ရေးပူရဲညွန်ကြားရေးမှူးမယ်ရီယက်ရီဆန်ဘီကယူကရိန်းစစ်ပွဲအီရန်ဆူဒန်နဲ့အရှေ့အလယ်ပိုင်းကစစ်ပွဲတွေပြည်ပခါတွေကိုမိမောင်းထုတ်ပြောကြားသွားပြီးတော့ဂျာမနီနိုင်ငံမှာလည်းဒီမိုကရေစီကိုချိန်ချောင်နေတဲ့လက်ရာအစွန်းရောက်တွေရဲ့အန္တရာယ်တွေကိုသတိပေးသွားပါတယ်။
Berlinale hat viel Platz für den Dialog der Menschen.
ဘယ်လင်နဲ့ပွဲတော်မှာလူတွေနဲ့အမှုပညာကြားပြောဆိုညှိနှိုင်းလို့ရတာတွေအများကြီးရှိပါတယ်။ဒါမဲ့လည်းအမုန်းတွေအတွက်နေရာမရှိပါဘူး။အမုန်းတရားကရွှေပွဲလာတွေထဲမှာဖိတ်မထားပါဘူးလို့ဖွင့်ပွဲအခမ်းအနားမှာပြည်သက်တွေကိုသူကပြောသွားပါတယ်။ဂျာမနီနိုင်ငံကနိုင်ငံရေးပါတီရွေးကောက်ခံအမတ်တွေနဲ့အတူလက်ရာစွန်းရောက် Alternative for Germany AFD ပါတီက၅ဦးကိုလည်းဖွင့်ပွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားထားခဲ့တာပါ။ဒါမဲ့ဂျာမနီနိုင်ငံကလူနည်းစုတွေကိုနိုင်ငံတွင်းကမောင်းထုတ်ဖို့အတွက် AFD ပါတီကလှုပ်ဝက်အစည်းအဝေးကျင်းပခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့နိုင်ငံထဲမှာတော်တော်ဆူဆူလောင်လောင်ဖြစ်သွားခဲ့ရလို့ပွဲတော်မှာဖိတ်ကြားထားတာကိုပြန်ရုပ်ခဲ့ပါရင
် Wir stehen uns explizit gegen Diskriminierung und jeden Hass, jeglichen Hass, ob Antisemitismus.
မတော်ကခွဲခြားဆက်ဆံမှုတွေအမုန်းတရားတွေဘယ်ပုံစံကိုမဆိုအထူးဆန့်ကျင်ပါလိမ့်။ဂျူးမုန်းတရား၊မွတ်စလင်မုန်းတရားအကုန်ပါပါလိမ့်။ရွှေပြောင်းချေချာနေထိုင်သူတွေကို AFD လက်ရာစွန်းပါတီကနိုင်ငံထဲကနေပြီးမောင်းထုတ်ဖို့ရည်ရွယ်နေတာကဘာလင်နဲ့ပွဲတော်အဖွဲ့တွေရောမိတ်ဆွေအတိုင်းဝိုင်းတွေကိုရောထိခိုက်စေပါလိမ့်။ကျမတို့ပွဲတော်မှာဒါမျိုးလုံးဝလက်မခံပါဘူးလို့ Director Reason Big ကပြောသွားတာပါ84ကြိမ်မြောက်ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကိုတော့ February 15ရက်နေ့ဖွင့်ပွဲမှာ Director Tim Millens ရိုက်ကူးတဲ့ Small Things Like These ဆိုတဲ့ရုပ်ရှင်နဲ့စဖွင့်ပါတယ်ဒီရုပ်ရှင်ကကဘယ်လင်ရုပ်ရှင်ပွဲတော်ရဲ့အမြင့်ဆုံးစုရွှေဝန်းဝန်စုတွေရှင်ပြိုင်တဲ့ရုပ်ရှင်စကားကား20တကားတစ်ခုဖြစ်ပါတယ်84ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်ဒိုင်းသူကြီးအဖွဲ့ကတော့ Black Panther နဲ့ 12 Years a Slave ရုပ်ရှင်ကားတွေကမင်းသမီးဖြစ်တဲ့ Mexican နဲ့ Kenya နယ်ပေါ်အဆက်မင်းသမီး Lupita Nyong'o ကဦးဆောင်ပါတယ်။သူကဘာလင်ရုပ်ရှင်ပွဲတော်ကိုအခုလိုမျိုးဦးဆောင်အကဲပြတ်ပေးရသူတွေထဲမှာပထမဦးဆုံးလူမဲဖြစ်ပါရဲ့ရှင
်။မအီတန်တော်ကတက်တန်ရောင်တရင်တော်ကိုတင်ပြသွားခဲ့တာပါ။အခုကြံရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်။ Alexei Navalny အချင်းထောင်ထဲမှာတေဆုံသွားခဲ့ပြီးတဲ့နောက်ရုရှားပေါ်ကနဦးတက်ခတ်ပိတ်ဆို့ထားမှုတွေရှိထားပေမဲ့ပိတ်ဆို့တက်ခတ်မှုအသစ်တွေထပ်မံချမှတ်ဖို့စဉ်းစားနေပါတယ်လို့ American သမ္မတဂျိုးဘိုင်ဒန်ကတင်းလာနေမှာပြောလိုက်ပါတယ်။သမ္မတဘိုင်ဒန်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။Navalny တိဆုပ်မှုအတွက်ရုရှားသမ္မတဗလာဒီမာပူတင်မှာတာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်။ကြုံခဲ့ရတဲ့ဖြစ်ရဟာပူတင်ရဲ့ရက်ဆက်ကြမ်းကြုတ်မှုအသက်တွေပဲဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ကျန်ရစ်သူဇနီးတဲ့ Yulia Navalnaya ကတော့သူခင်ပွဲရဲ့အလုပ်တွေကိုဆက်ပြီးလုပ်ကိုင်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံရဲ့လွတ်လပ်မှုအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။သူနဲ့သူရပ်တည်ကြပါလို့လည်း Yulia ကခေါ်သံပေးလိုက်ပါတယ်။ကျမခင်ဗျားကဗလာဒီမာပူတင်ကတပ်ဖြတ်ခဲ့တာပါလို့လဲအွန်လိုင်းဗီဒီယိုမှာယူလီယာကစွပ်စွဲပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂ EU မှာတော့ဟန်ဂရီကလွဲပြီးအဖွဲ့ဝင်26နိုင်ငံတို့ကဂါဇာဒေသကစစ်ပွဲနဲ့ရာဖာမြို့ကိုတိုက်ခိုက်နေတာချက်ချင်းရပ်ကြဖို့ February 19ရက်တနင်္လာနေ့ကတောင်းဆိုလိုက်ကြောင်း EU နိုင်ငံကြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရက်ကပြောပါတယ်ခင်ဗျာ။တရင်ချုံချုံကတော့တလောက်ပါပဲဒီနေ့ဗိုလ်ဒူးမနဲ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်းထိုက်ပါ UAE America ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်ကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိ line to meter 30.49 Lila Media 190 ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာကလည်းဖမ်းယူနိုင်စင်ကြည့်ရှုနိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်တပောင်းသူ